ယုတ်ကလတ္တိရဲ့အပေါင်းစုပြည့်တဲ့အဲ့ကလတ္တိမှလည်းသူကဥဒ္ဒဇပဲဩဇာပါတယ်အဲ့ဒီဩဇာကိုဒီဒီကလုံးမှာအနှံ့ပြားဖြစ်နေတဲ့ဇိဝိတနောကကလတ်မှာရှိနေတယ်ပြိသောတာကသူကထောက်ပံ့လိုက်တာနဲ့အဲ့ဒီဩဇာလေးကနောက်ထပ်ကလတ်အတ္တတွေဖြစ်ပြီးဒီကလုံးသူကဖြည်းဖြည်းပြန်သွားတယ်ဒါကြောင့်ဒီစနစ်ကလေးတွေကဘုန်းကြီးတို့ဘုရားရှင်ကနေတတိနဘကတွေကိုပေးထားတဲ့စနစ်ပါဒါတွေကိုသိအောင်ရှင်းရမယ်ဒါစာမအတိအကျရှိနေရှိနေပါလျက်နဲ့ဒီဥစ္စာကရှုလို့မရဘူးမရှုကောင်းဘူးဆိုပြီးဖြစ်နေတော့ဒီဥစ္စာကတော်တော်လေးဒီနေ့သာသနာမှာဝမ်းနေဖို့ကောင်းတဲ့အဖြစ်ပြက်တစ်ခုဖြစ်နေပါတယ်နော်အဲဒီတော့ဒီမျက်စိမှာလည်း54သောတ္တဒွါရသတိမှာလည်း54ခန္ဓာဒွါရသင်္ဝဒွါရအတူတူကာယဒွါရကြတော့သူက44ပဲရှိတယ်ကာယတတ္တကကလဘဝတတ္တကကလစိရိသဩဇာဓမ္မကကလဥရိသဩဇာဓမ္မကကလအာရဇဓမ္မက44ပဲသို့တော့ဇီဝိတနောကကလကနေရာတိုင်းမှာရှိတော့ထပ်ပေါင်းရင်တော့ပိုသွားမယ်နော်အဲ့တော့ဟရိယတတကကလကတော့နှလုံးအိမ်မှာပဲရှိတယ်အဲ့ဒီဥစ္စာကတော့နှလုံးအိမ်မှာလည်း54ပဲနော်ဒီတော့နှလုံးလည်းသွားထိရင်မသိနိုင်ဘူးလားသိနိုင်ပါတယ်သိနိုင်တဲ့အတွက်ကြောင့်ထိတာကိုသိတဲ့စိတ်ကကာယဝိညာဉ်စိတ်ကာယဝိညာဉ်စိတ်ကဒီကာယအကြည့်တက်ကိုသာမိဖြစ်တယ်နော်အဲ့တော့ဒီနာမည်လေးတွေကိုတည်တည်ကြည်ကြည်ကြည့်ပြီးတော့နည်းနည်းလေးသဘောပေါက်အောင်လေ့လာထားပါဒါမှလည်းတရားနာတဲ့အချိန်ခါမှာပို့ပြီးတော့နားလည်တယ်မှာနောက်တစ်ခုကဒီမှာမနောဒွါရအကြောင်းဘုန်းကြီးလည်းပြောပြောနေတာခုဒီစာနဲ့ပေးနေအညီဒီမှာအတိအကျရှင်းထားပါလေနော်ဤယံနဲ့အထက်ကရာဆရာတော်ကဟရိယကိုမနောဒွါရဟုခေါ်သုံးဆထားကြီးခொနကအထက်ကရာဆိုတာကဘုန်းကြီးခொနကစာမျက်နှာ144ကိုပြန်ကြည့်လိုက်ပါသမ ्य နတ္တ134မှာအထက်ကရာဟိုစက္ကုဒ္ဝရသမေဟိဆိုပြီးတော့ဘုန်းကြီးအထက်ကရာလေးကိုထားတယ်အဲ့ဒီမှာဟိုနောက်ဆုံးစာကြောင်းလေးဖတ်ကြည့်လိုက်မနောဒ္ဝရေဟရိယဝုဒ္ဓကာယဘဝတတ္တကဝတိနာစေဝဥဒ္ဓမုဋ္ဌာနာတိဝတိနာသတုပါဏာလမေဝါဆိုပြီးတော့ဝိသုတိမေအထက်ကရာဒုတိယအတွက်သမ ्य နတ္တ159မှာဒီလိုသုံးနှုန်းထားတယ်မနောဒ္ဝရမှာလည်း54ဆိုပြီးဒီလိုသုံးထားတယ်အဲ့ဒီတော့ဘာဖြစ်လို့ဒီမနောဒ္ဝရလို့ခေါ်တယ်လဲဆိုတာအဲ့ဒီမနောဒ္ဝရအကြောင်းကိုဘုန်းကြီးကအခုဒီမှာရှင်းတယ်နော်သမ ्य နတ္တ151မှာနော်ဤရနဲ့တက်ဤရနဲ့အထက်ကရာဇေရောကဟရိယကိုမနောဒ္ဝရဟုခေါ်သုံးဆထား၏ဤကဲ့သို့သောအသုံးနှုန်းနှင့်ဆက်ဆံ၍မနောဒ္ဝရအကြောင်းကိုဆက်လက်တင်ပြအပ်ပါသည်ဣဋ္ဌပဏမနောတိဘဝင်္ဂစိတ်တဲ့အဲ့မနောဒ္ဝရမှာပါတဲ့မနောဆိုတာဘာလဲဘဝင်္ဂစိတ်တဲ့ဘဝင်စိတ်တဲ့အောဇနဘဝင်္ဂတော်အမောစိတ်တော်မနောတိသဟာဝုဇနိနဘဝင်္ဂန္တတပ္ပန္တသံယုတ်ထကရတတိယရွယ်သမေနငါးမှာရှင်းထားပါတယ်နော်မနောဒ္ဝရနာမသာဝဇနဘဝင်္ဂတတ္တနေတိယဘာဝတော်ဟရိယဝုထုံသန္တာယနေတိတဝဟာရိနမနောဒ္ဝရေတိဂုတ်တံအဲတူနှလုံးကပိုးနေတယ်ကွန်ပျူတာကကူးလိုက်တဲ့အခါမှာဘယ်လိုပဲလို့ဖြစ်သွားတယ်မသိဘူးနော်ယထမနောဒ္ဝရုပ္ပတ္တိဟုတ်မလားအဲ့ဒီမှာမနောဒ္ဝရကဖြစ်နေလို့သူ့ကိုဟရိယဝုဒ္ဓကိုလည်းမနောဒ္ဝရလို့တင်စားပြီးသုံးတာပါတဲ့အောက်မှာကြည့်ဤအထက်ပါအထက်ကရာဒီကအဖွင့်တော်နဲ့အညီတက်ဘဝင်ကိုယ်လေးမနောဒ္ဝရဟုခေါ်ဆို၏ဘဝင်စိတ်နော်နေ့မနောဒ္ဝရဝဇ္ဇန်တဲ့တကွာတော့ဘဝင်ကိုယ်လေးမနောဒ္ဝရဟုခေါ်ဆို၏သောဟရိယဝုဒ္ဓကိုလိဌာနိယုပ္ပစာရအဖြစ်မနောဒ္ဝရဟုခေါ်ဆို၏ဌာနိယုပ္ပစာရဘဝင်သည်တဏီအာဝဇ္ဇနှင့်တကွာသောဘဝင်သည်ဟရိယဝုဒ္ဓကိုပင်မိ၍ဖြစ်ရ၏မိတသောဘဝင်ဤတဏီမိတသောအာဝဇ္ဇနှင့်တကွာသောဘဝင်ဤအာဝဇ္ဇဆိုတာကတော့အထူးသဖြင့်ဒိသတရဝုဇ္ဇမနောဒ္ဝရဝုဇ္ဇနှင့်ကိုပြောလို့ရင်တော့ဖြစ်ပါတယ်နော်အဝဇ္ဇနှင့်တကွာသောဘဝင်မနောဒ္ဝရဟုသောအမည်ကိုမိအပ်သောမိယာဖြစ်သောဟရိယဝုဒ္ဓယုတ်၌တင်စား၍တဏိဆိုရသောဌာနိဖြစ်သောဘဝင်သို့မဟုတ်အဝဇ္ဇနှင့်တကွာသောဘဝင်မနောဒ္ဝရဟုသောအမည်ကိုဌာနဖြစ်သောဟရိယဝုဒ္ဓ၌တင်စား၍ဌာနဖြစ်သောမိယာဖြစ်သောဟရိယဝုဒ္ဓယုတ်ကိုပင်ဌာနိယုပ္ပစာရအဖြစ်မနောဒ္ဝရဟုခေါ်ဆိုထားဖြစ်သည်ဒါကသံယုတ်အထက်ကရာတတိယရွယ်သမေနာ၅ဝိသုတိမေအထက်ကရာဒုတိယရွယ်သမေနာ256 မဟာဒီကဒုတိယရွှေဆံမြင်းလေး410အဲ့ဒီမှာရှိပါတယ်နော်ဇိဝိဒနဝကကလအောက်မှာနည်းနည်းလေးကြည့်အထက်ဘာယုဂမထံဆရာတို့၌ကဇိဝိဒနဝကလယုတ်ကိုထည့်သွင်းဖော်ပြခြင်းမပြုထားပြသို့သောဝိသုဒ္ဓိမေကအတ္တကရာဝိသုဒ္ဓိ2223၌ကတိဇောကုထာတဝါယောကုထာတတို့၌ဇိဝိဒနဝကကလကိုဖော်ပြထားပြသည်အသင်တော်ကောင်းသည်ယင်းဇိဝိဒနဝကကလကိုဘာယောနောခြုံငုံ၍ရှုလောကရှုနိုင်ပါသည်အထူးသဖြင့်တိဇောကုထာတဝါယောကုထာတတို့၌ကမလွဲမချောင်းသာသင်္စီရှုပွားရတော်မူဖြစ်ပေသည်ယင်းတိဇောကုထာတဝါယောကုထာတတို့သည်လည်းဒီကုလုံးအနှံ့အပြားတည်ရှိသောကုထာတရုပ်တို့သာဖြစ်ကြပါသည်ဒီကုလုံးမှာရှိနေတယ်နော်အဲ့တော့ဒီရှင်းတုံးကရှင်းခဲ့ပြီးပြီးယုတ်ကိုရှုတဲ့အခါမှာဓကမထံရှိရမယ်ဆိုတာနဲ့ပတ်တယ်လို့အခုဓကမထံပဲစမယ်နော်ကာလသုံးပါးတဏ္ဏနှစ်ပါးအတွင်းနဲ့တည်ရှိသောယုတ်နာကြောင့်ကြောသင်္ခါရတရားတို့ကိုပริญญาပညာသုံးမျိုးတို့ဖြင့်ပမင်းချာချာတည်ရှိနိုင်ရန်အတွက်ဥပ္ပစရသမာဓိအပ္ပနာသမာဓိဟူသောနှမျိုးသောသမာဓိတို့တွင်တစ်မျိုးမျိုးသောသမာဓိကိုထူထောင်ရမည်ဖြစ်သည်နိဗ္ဗာန်ဂမိနိပရိပဒအမိယာသောကျမ်းစာတွေရှိပါတယ်နော်အဲ့ဒီကျမ်းစာမှာတော့သမထကမ္မထံပဲဟူသောအမည်ဖြင့်သမာဓိပဲသိတဲ့ဝိသုဒ္ဓိစကံကိုရေးသားတင်ပြထားခဲ့တယ်ဟုတ်လားအဲ့ဒီမှာသွားပြီးကြည့်ပြတော့ပဲနော်ယခုအခါဒိဋ္ဌိဝိသုဒ္ဓိစကံနဲ့အကျုံးဝင်သောယုတ်တရားတို့ကိုသိသိဖို့ဉာဏ်ဖြင့်ပိုင်းခြားယူဖို့အပိုင်းကိုယုတ်ကမထံပိုင်းဟူသောအမည်ဖြင့်ဆက်လက်၍ရေးသားတင်ပြပါမယ်နော်ဓကမထံအကျဉ်းဤအဲ့ဒီဥစ္စာလေးကသိအရေးကြီးပါတယ်အောက်မှာနော်ဒုဝိဒဟိကမထဏံရူပကမထဏံအရူပကမထဏံစရူပပရိကဟောအရူပပရိကောတိပိဣတိရေဝဝုစတိတထဘဂဝအဲပူလေးတလုံးကပေါ်နေတယ်အဲဒါကကူရာပြဒနာဖြစ်သွားတာရူပကမထာဏံကထင်တောသိခေပမနတိကာရဝတိနဝဝိထာရမနတိကာရဝတိနဝသတုဓာတုဝဝထာဏံကထေတိဘာပြောရလဲသမထပိုင်း၌သမထကမ္မထံ40ရှိသမာဓိပိုင်းသည်ဝိပဿနာပိုင်း၌ကယုတ်ကမ္မထံနာကမ္မထံဟုနှစ်မျိုးရှိရူပပရိကယုတ်ကိုသိသိချင်းဉာဏ်ဖြင့်ပိုင်းခြားယူခြင်းအရူပပရိကနာမ်ကိုသိသိချင်းဉာဏ်ဖြင့်ပိုင်းခြားယူခြင်းဟုလည်းခေါ်ဆို၏ထိုနှစ်မျိုးတို့တွင်ဘုရားရှင်သည်ယုတ်ကမ္မထံကိုဟောကြားတော်မူလတ်သောအကျဉ်းနှလုံးသွင်းဤအစွမ်းဖြင့်တော်လကောအကျဉ်းနှလုံးသွင်းဤအစွမ်းဖြင့်တော်လကောစတုဓာတုဝဝထအမိယာသောဓာတ်ကြီးလေးပါးတို့၏ကိုယ်ပိုင်သဘောဝလက္ခဏာကိုဉာဏ်ဖြင့်ပိုင်းခြားယူကြောင်းဖြစ်သောဓကမထံကိုဟောကြားတော်မူခဲ့လေသည်။ဒါကအဘိဓမ္မာအထေကရာဒုတိယတွဲကတော့သမောဟဝိနောဒနီအထေကရာလို့ခေါ်ပါတယ်။စာမျက်နှာ252မှာလည်းရှိတယ်။မိသိမအထေကရာဆိုတာကတစ်ကတော့မူလပဏ္ဏတအထေကရာမူလပဏ္ဏတအထေကရာစာမျက်နှာ280မှာလည်းရှိတယ်။ဒီကနိကအထကရာနှစ်ဆိုတာကတော့ဒီကနိကမဟာဝက်ကအထကရာစာမျက်နှာ314ပါလဲရှိပါတယ်နော်စာမရှိတဲ့အကြောင်းဘုန်းကြီးကပြောလိုတာပါဒီတော့ဆိုလိုတာကမိမိတို့ကရုပ်တော့ရှုတယ်ဘုရားရှင်ညွှန်ကြားတဲ့အတိုင်းမရှုရင်ဒီရုပ်ကသိပါမလားမသိဘူးသူကဘုရားရှင်ကဒီလိုရုပ်မှရှုခြင်းဓကမထအကျဉ်းကြီးရှုခြင်းလဲရှုအကျဉ်းကြီးရှုခြင်းလဲရှုဒါဟောထားတယ်ကိုကဓကမထအကျဉ်းကြီးလဲမရှုဘူးရှုလဲမရှုတတ်ဘူးဓကမထအကျဉ်းကြီးလည်းမရှိဘူးရှုလည်းမရှိတတ်ဘူးဘယ်လိုယုတ်ကသိနိုင်လဲသိနိုင်ပါ့မလားမသိနိုင်ဘူးဒါသဘောပေါက်ဖို့လိုတယ်နော်အဲဒါကြောင့်ထိုနှမျိုးတို့တွင်ဤကြနဲ့ဓကမထအကျဉ်းရှုပွားနည်းကိုခြေဥစွာရေးသားတင်ပြ၍ဓကမထအကျဉ်းရှုပွားနည်းကိုနောက်တွင်ဆက်လက်၍ရေးသားတင်ပြပါမည်ဆိုပြီးပြောထားတယ်အဲဒီတော့အကျဉ်းကြီးကဘယ်မှာဟောလဲလို့မေးတော့အခုဘုန်းကြီးပြောခဲ့တဲ့မဟာသတိပ္ပံမှာပဲနော်အဲဒီသတိပ္ပံမှာပုဏ္ဏသဗ္ဗံဘိက္ခွေဘိက္ခုဣမမေဝကာယယထာထိတံယထာပဏိဟိတံဓာတုသောပစ္စဝဂတိအဋ္ဌိဣမသမေကာယေပထဝီဓာတုအဘောဓာတုဒေသောဓာတုဝါယောဓာတုတိယဟန္တုနောက်တစ်မျိုးသောကားယောဂဝဆရယဟန္တုသည်ဒီမြဲတိုင်းသောထမြဲတိုင်းသောဤခန္ဓာကိုယ်ကြီးကိုပင်လင်ဤခန္ဓာကိုယ်ကြီး၌ပထဝီဓာတ်သည်ရှိအဘောဓာတ်သည်ရှိဒေသောဓာတ်သည်ရှိဝါယောဓာတ်သည်ရှိဟုဓာတဘောအဖြစ်အတိအသည့်တစ်လုံးစီတစ်လုံးစီဆင်ញင်သုံးသရှုပွား၍နေပေ၏ဘုရားရှင်ကဓာတ်ဘယ်နှလုံးအရှုခိုင်းလဲလေလို့ဒါကြောင့်ခုတနည်းအားဘုန်းကြီးပြောခဲ့သလိုပဲဘုရားကလေကလုံးအရှုခိုင်းပါလျက်နဲ့ကိုကအဘောဓာတ်ကရှုလို့မရဘူးဆိုပြီးပယ်ချလိုက်တော့ဓာတ်ဘယ်နှလုံးဖြစ်သွားလဲဟုတ်လားသုံးလုံးနဲ့ကိုရှုသွားရင်ကိုဒီကြောက်ကသိနိုင်ပါတော့မလားမသိနိုင်တော့ဘူးနော်ဒါအရေးကြီးတယ်အယူအဆလွဲချော်တာနဲ့လုပ်ငန်းခွင်တွေလည်းလွဲချော်သွားတယ်ပျက်စီးသွားတယ်နော် ဤအထက်ဘာဒေသနာတော်ကမဟာသီရိဗရဏသုတ်တံဓာတုမနတိကာရဘိုင်းတွင်လာရှိသောဓကမထံပြီးတေကံပင်ဖြစ်ယောဂဝဆရာပုဂ္ဂိုလ်သည်ဤရူပကယခန္ဓာကိုယ်ကြီးကိုခန္ဓာကိုယ်ကြီးဤအယောကြအကျောကြအသားကြအရေကြတို့ဉာဏ်ကြီးဟူသောလက်ကိုသွင်း၍ဉာဏ်ဖြင့်ဆက်၍ပထဝီဓာတ်အဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်ဟူသောဓာတ်ကြီးလေးပါးတို့၏ကိုယ်ပိုင်သဘာဝလက္ခဏာအတိအသီးကိုဉာဏ်ဖြင့်သိအောင်မြင်အောင်ကြည့်ရှုရမည်ဖြစ်သည်အကယ်၍ဤကဲ့သို့လောလောကူကူဖြင့်မရှုတတ်သေးမမြင်သေးပါကဤခန္ဓာကိုယ်၏အယောကြအကျောကြအသားကြအရေကြတို့ဉာဏ်ကြီးဟူသောလက်ကိုသွင်း၍ဥက္ကမ္ပတိခြေတော့သို့တန်အောင်ခြေဆုံးခေါင်းဆုံးအောက်ပါအတန်ရှုပါဟုတ်တယ်မလားကိုကညံထက်လို့ရှိရင်နားလဲလဲလဲဆိုရင်တတိယအဘောဓာတိဇောဓဝေဒတ်လို့ခန္ဓာကိုယ်နဲ့မဆက်ရှုလိုက်ကြတဲ့တချို့ကတော့ပေါ်ပါတယ်ဒါပေမဲ့အမတန်နေတယ်ခုခေတ်ကတော့ဓမ္မနောက်ပိခွေပဲများကြပါတယ်နော်အဲဒီတော့ရှင်မာတိဝမထေရတို့မှရှေ့ကတွားတာဘုန်းကြီးတို့ကသူတို့ရဲ့နောက်ကတော်ကြီးကိုဝေးပုံညာတယ်ကုတ္တတိကြံနေသေးတယ်နော်ကဲအဲဒီတော့ဂရုပထဝီ၃မျိုးမာမှုသဘောကြမ်းမှုသဘောလေးမှုသဘောလဟုပထဝီက3မျိုးပြောမှုသဘောချောမှုသဘောပေါ်မှုသဘောအဘောဓာကယိုစီးမှုသဘောဖွဲ့စည်းမှုသဘောတေဇောဓာကပုံမှုသဘောအေးမှုသဘောဝါယောဓာကထောက်ခံမှုသဘောတွန်းခံမှုသဘောသုတ်တံတော်တော်များများမှာကတော့ဘုန်းကြီးတို့ပထဝီဓာတ်မှာမာရနဲ့ကြမ်းတာနှစ်ခုပဲဟောတာပါအမိဒီမှာမှာကတော့ဘုရားရှင်ကနတ်တည်းရဲ့အလိုဣဇာတိယဓာတ်ကိုကြည့်ပြီးတော့မာကြမ်းလေးပြောချောဖို့ဆိုပြီး6ခုဟောလိုက်ဘာကြောင့်လဲဆိုတော့နတ်ဒီရဲ့ခန္ဓာအိမ်မှာတည်ရှိနေတဲ့ဓာတ်တွေကသိမ့်မွေ့နူးညံ့တာများဒါကြောင့်ပထဝီဓာတ်ဟာဒီပြောတာတွေကြတော့ဘယ်နဲ့လုံမလဲဆိုတော့မိကုန်းနေစသည်ဖြင့်ပေါ်လာမယ်ပျော်ချောပေါ့တွေကြတော့ဘယ်လိုလုံမလဲအဲဒါကြောင့်ဘုရားရှင်က6မျိုးခေါ်ပေးပါတယ်နတ်တို့ရဲ့အိဇာတိယအတက်ကြီးသို့တော့ခုလက်တွင်ဘုန်းကြီးတို့သင်ပေးတဲ့အပိုင်ရောက်လာတဲ့အခါကြတော့လေယောဂီပုဂ္ဂိုလ်တော်တော်ခမများများမှာအထူးသဖြင့်ဓမ္မထကိုအမထုပ်ပဲဒီဓကမထံကိုဆက်အထုပ်ပြီးဓကမထံကပဲဝိပဿနာကုကျင်နေဆိုတဲ့ပုဂ္ဂိုလ်များမှာတော့အခက်အခဲတော်တော်များများရှိကြတယ်။ဒါကအကြောင်းတစ်ခုပဲ။နောက်အကြောင်းတစ်ခုကတော့ဒီချို့ယောဂီတွေကရိတ်တာဘောင်းစုံကိုလှည့်လာတယ်။ဒီကမကြီးတယောက်ဆိုဘုန်းကြီးတော်တနာတယ်။သူကရိတ်တာဘောင်းစုံလှည့်ပြီးတော့မှနောက်ဆုံးမှသူကဖောက်ကိုရောက်လာတာဖြစ်တော့သူကမျက်စိမိတ်လှတဲ့ခေါင်းကြီးကခဲပြီးမာတင်းနေဘလို့မှလုံးလို့မရဘူး။အဲ့ဒီမာနေရာကြီးကနှောက်ရှက်နေတဲ့အတွက်ဘာတမာရီထူတော်ထူတော်ထူတော်လို့မရဘူးဒီအာနာပါနလည်းရှုလို့မရအောင်ဘာဖြစ်လို့လဲရှုလိုက်တဲ့အကုန်လုံးမာပြီးခဲနေအဲ့ဒီမာခဲနေတာကြီးကတိတ်ပြင်းထန်နေတော့ဒီဝင်လေထွက်လေလေးကိုစိုက်ပါဆိုလည်းစိုက်လို့မရအောင်ဒါနဲ့ဘုန်းကြီးကသူ့ကိုဆန့်ကျင်ဘက်တက်ပေါ့ဘုန်းကြီးတို့ဒီနေရာမှာကိုယ်ကကြည့်လိုက်ပါမာရာနဲ့ပြောတာကဆန့်ကျင်ဘက်ပဲနော်အဲ့ဒီတော့မာမှုကတိတ်ပြဒနာဖြစ်နေပြောတာကိုစိုက်လိုက်ပါပြောတာကနိုင်အောင်ရှုနိုင်ခဲ့ရင်တော့မာရာလေးကကြော့သွားတယ်။ကျမ်းမှုတွေကသိအကောင်းနေချောတာကိုစိုက်လိုက်။ကျမ်းနာတွေကကြော့သွားတယ်။လေးဓာတ်တွေကသိအကောင်းနေပေါ်တာကိုစိုက်လိုက်ရင်စိုက်ရှုလိုက်ရင်တစ်ဖက်သားစိုက်ရှုလိုက်ရင်လေးဓာတ်ကတဖြည်းဖြည်းကြော့သွားတယ်။သို့သောအဲ့ဒီမှာနည်းနည်းသဘောတရားတစ်ခုနည်းနည်းခွန်ကြီးနားလည်လည်အောင်ကြိုပြောထားမယ်။မာရာနဲ့ပြော့တာ။ဘောနှစ်ခုထိလိုက်မမှန်ဘူးလား။ဒီအသားလေးထိလိုက်တော့ကဲညိုရည်လို့ဆိုတဲ့နေရာလေးကိုသိကလေးအသာဆိုင်ပြီးသူနဲ့ထိုက်တန်တော့တော့မမာဘူးလားမာတယ်နော်နည်းနည်းလေးမာရာကိုတော့ပြော့တယ်ညံ့ๆမာရာကြတော့မာတယ်ဆိုပြီးဒီလိုသုံးတာဒါကြောင့်သူကသုတ်တံမှာဘုရားကကက်ခလက်တစ်ခုပဲခေါ်လိုက်ဘလောက်ပဲပြော့ပြော့သူကသူနဲ့ထိုက်တန်တော့တော့မာနေတယ်နောက်တစ်ခုချောတယ်ဒီဘုကချောတယ်ထားပါတော့ဒါပဲနဲ့သူ့နဲ့ချောတဲ့အဝတ်ကလေးသွားပေါ်လိုက်တော့ဒီအဝတ်ကရှမ်းနေဟိုဟောချောတယ်ဘယ်လိုဖြစ်တယ်အရာဝတ်ထုနှစ်ခုနိုင်ရှင်လိုက်တဲ့အခါမှာပေါ်လာတာဒီစက်ကုတ်ကိုပုတ်ကြည့်ချောတယ်ဒီအဝတ်ကြတော့ရှမ်းတယ်အခုတော့ကဒီအဝတ်ပုတ်တော့အဝတ်ကလေးကချောတယ်ဒါပဲဒီစက်ကုတ်ပုတ်ကြည့်လိုက်တော့စက်ကုတ်ကပုံချောတယ်စက်ကုတ်ကချောတယ်ဒီကရှမ်းနေဖြစ်သွားတယ်ဒါကြောင့်ဒီဥစ္စာကညံ့ညံ့ရှမ်းတယ်ကိုတော့ရှမ်းတယ်လို့သုံးပြီးနည်းနည်းလေးရှမ်းတယ်ကြတော့ချောတယ်လို့သုံးတာဒီချောနေတဲ့စကုဘလောက်ပဲချောချောသူ့စမ်းကြည့်သူနဲ့ထိုက်တယ်ဘလောက်ကျန်းတယ်မှုလေးတော့ရှိနေနော်နောက်လေးတာများများလေးတာကိုတော့လေးတယ်လို့သုံးပြီးနည်းနည်းလေးလေးတာကိုပေါ်တယ်သုံးတာပဲဒါအလေးကြီးနော်ဒါကြောင့်ဘုရားရှင်ကသုတ်တန်တွေမှာတော့နားမချုပ်အောင်ကက်ခလာခရိကတမာတဲ့သဘောနဲ့ကျန်းတဲ့သဘောဒီနှစ်ခုပဲခေါ်လိုက်တယ်သို့တော့အဘိမာမကတော့နတ်တွေကသူက ခန္ဓာအင်းကသိသိမင်းနူးညံလို့တော့ဒီလိုမဟောရင်တို့သဘောမကျနိုင်ဘူးအဲ့ဒါကြောင့်တို့ရဲ့အစ္ဆတိယဓာတ်ကိုကြည့်ပြီးတော့မြတ်စွာဘုရားကဒီလိုဟောပြတာပါတိုးတော့ဒီဟောချက်ကလူသားတွေအတွက်လည်းခုနကလိုအခက်ခဲရှိရင်ဖြေရှင်းလို့ရပါတယ်ဒါကြောင့်ဘုန်းကြီးတို့ကတော့6မျိုးလုံးပဲသင်ပေးတယ်နော်အဲ့ဒီတော့ဒီဥစ္စာကိုရှုတဲ့အပိုင်းမှာသမထယန္တိကပုဂ္ဂိုလ်ဖြစ်ခဲ့ရင်ထိုင်တိုင်းထိုင်တိုင်းမိမိရရှိထားပြီးတဲ့သမထဇံကိုပြန်ထူထောင်ဖို့လိုတယ်အထူးသဖြင့်သရုတ်တဇံကိုဘုရားရှင်ကဝိပဿနာရဲ့အခြေပါဒကအဖြစ်ကြီးမားထားပါတယ်နော်အဲ့ဒီတော့ဉာဏ်နေတဲ့အရုပဇံတွေကမရဘူးလားဆိုရနိုင်ပါတယ်နော်ကြိုက်တဲ့ဇံကိုဝိပဿနာရဲ့အခြေပါဒကအဖြစ်ထူထောင်နိုင်တယ်ထိုင်တိုင်းထိုင်တိုင်းထူထောင်အောင်ပါသမာဓိကအားကောင်းလာပြီးအလင်းရောင်တွေကတိတ်အားကောင်းလာပြီးဆိုတော့မှအဲ့ဒီမာကျန်လေးပြောချောဖို့ရောစီဝစီပွေးထောက်တော့ဆိုတဲ့ဒီဓာတ်တွေကိုခန္ဓာအင်းထဲမှာတစ်လုံးစီလိုက်ရှိပါမာရာကိုဆက်ရှုလိုက်လို့လောလောနဲ့တွေ့ရင်မာရာကိုခြေစုံကောင်းဆုံးရှုလိုက်ကျန်းတာကိုခြေစုံကောင်းဆုံးလေးတာကိုခြေစုံကောင်းဆုံးပေါ့ပြော့တာပေါ့တာချောတာအကုန်လုံးခြေစုံကောင်းဆုံးတစ်လုံးပြီးတစ်လုံးလျှောက်ရှုရှုလိုက်လို့အောင်မြင်ပြီးဆိုရင်တော့ခန္ဓာကိုယ်ကအပေါ်ခြုံငုံပြီးတော့ဒီမကျန်းလေးပြောချောဖို့ရုပ်စီပါစီပွေးထောက်တုံးစာကိုရှုရရှုလိုက်တဲ့အချိန်ခါမှာဉာဏ်ကသိထက်လာပြီးဓာတ်တွေကတစ်ခုရှုတော့လဲပြန်ကြည့်လို့လို့ပေါ်ပြီးဆိုရင်တော့လေးချက်ပြန်ပြောင်းသွားတယ်မာကျန်လေးပြောချောဘုတ်ကိုကြည့်ပြီးပထဝီဓာတ်ယောစီဘောစီကိုကြည့်ပြီးတော့အဘောဓာတ်ပူအေးကြည့်ပြီးဒေဇောဓာတ်ထောက်တွန်းကြည့်ပြီးတော့ဝါယောဓာတ်ဆိုပြီးဒီလိုလေးချက်ပြောင်းရလေးချက်ပြောင်းပြီးတော့သမာဓိထူထောင်ရပါတယ်သမာဓိကစံချိန်မမီဘူးရှုရတာနည်းနည်းရှုလို့မကောင်းဖြစ်နေတယ်တချို့ဓာတ်တွေကမထင်မရှားဖြစ်နေတယ်ဆိုရင်တော့ဘာလုပ်မလဲဟုတ်ပဲရှင်းသွားရတယ်မိမိရရှိပြီးတဲ့အာနာပါနစရုတ္တဇံသုံးမှုဩဒရကတိစရုတ္တဇံနော်အဖြူရောင်ကတိစရုတ္တဇံအဲ့ဒါတွေကိုပြန်ရှုရသမารီအားကောင်းလာရင်ပြန်ပြီးတော့ဒီမကျန်လေးပြောချောပုဂ္ဂိုလ်အစည်းဆုံးကောင်းဆုံးပြန်ရှုလိုက်အားကောင်းလာပြီးသိတ်ချင်ရှားလာပြီးဆိုအပေါ်ချုံကုန်ကြည့်လိုက်ချုံကုန်ကြည့်လိုက်တဲ့အပိုင်းမှာကိုယ်ကဓာတ်တွေကပြန်ကြည့်လို့လို့ညာနဲ့ထင်လာပြီးဆိုရင်လေးချက်ပြန်ပြောင်းလိုက်နော်မကျန်လေးပြောချောပုဂ္ဂိုလ်ကြည့်ပြီးပထဝီဓာတ်ယောစီဖွဲ့စည်းကြည့်ပြီးတော့အဘောဓာတ်ပူအေးကြည့်ပြီးဒေဇောဓာတ်ထောက်တွန်းကြည့်ပြီးဝါယောဓာတ်အဲဒီလိုပဲကြည့်ပါများစွာရှုပါသို့တော့တချို့ယောဂီတွေကအဲဒီလောက်နဲ့မရပြန်ဘူးမရဘူးဆိုတော့ကတော့ဘာဘာကြောင့်လဲဆိုတော့သူကအတိတ်ပါရမီအပေါ်မူတည်ပါတယ်နော်ဒီ33လုံးမှာကိုင်းခါဝေးကစတာတော့မှန်တယ်ဒါပေမဲ့ဒီကလေးကဝါလုံးကနေစတင်မှာသူကသဘောပေါက်အဲဒါကြောင့်သူကဝါလုံးတန်းကစပြီးသင်ပြရဝါလုံးတန်းကျင့်ကြသွားပြီဆိုရင်ကိုင်းခါဝေးကနေတကစပြီးရန်တင်ရပြန်တယ်နော်အဲ့ဒီပုံစံလိုပဲဘုန်းကြီးတို့ဒီဓာတ်ကြီးထဲမှာတွန်းတဲ့သဘောကသိပြီးချင်းစားတွန်းတဲ့သဘောကခန္ဓာကိုယ်ကအမြဲတမ်းလှုပ်ရှားနေတော့ဒီတွန်းတဲ့သဘောလေးကိုစပြီးသင်ပေးမယ်ဆိုလို့ရှိရင်ယောဂီပုဂ္ဂိုလ်တို့ခမည်းများကဒီဓာတ်ကိုသဘောပေါက်တယ်။ဘုန်းကြီးတို့သင်ပေးနေကြကြတော့ဒီကကြီးတွေမကြီးတွေကအသက်ရှူသွင်းကြည့်ပါ။အသက်ရှူလမ်းကြောင်းကိုလျှောက်လိုက်ကြည့်လိုက်။ဒီဘက်နှာခေါင်းအတွင်းဘက်ကိုလိုက်ပြီးကြည့်လိုက်။ဖြစ်နေရင်တော့ခေါင်းဘဟုစင်တာတက်တဲ့လောက်မှာစိတ်ကလေးစိုက်ထားလိုက်။စိုက်ပြီးအသက်ရှူကြည့်တွန်းနေတဲ့သဘောတွေကသိချင်စားတယ်။အဲဒီလိုထင်ရှားတဲ့ဒဏ္ဍာရကစပြီးအဲဒီတွန်းတဲ့သဘောကိုကောင်းနေမှာတွန်းတဲ့သဘောကသိချင်းရှာနေရင်ခေါင်းတကောင်းလုံးကိုအတွင်းကနေစပြီးအပြင်ရောက်တကောင်းလုံးမှာဒီတွန်းတဲ့သဘောမြင်အောင်လိုက်ကြည့်လို့ရတယ်။ဘာလို့တွန်းနေတယ်လဲအသက်ကြီးလို့တွန်းတာလည်းရှိတယ်။နှလုံးခုန်အားနဲ့ဒီကောင်လုံးမှာတွန်းကန်နေတာတွေအမြင်ရှိနေပါတယ်။ဒါကသမာဓိကောင်းကောင်းနဲ့ဉာဏ်ကစိုက်ပြီးရှုနိုင်ခဲ့မယ်ဆိုရင်တော့ဒါတွေကသတ်တွေ့ပါတယ်နော်။သို့တော့အဲ့ဒီအချိန်ခါမှာဒီလိုရှုနိုင်လို့စိတ်ထဲမှာမကျင်နာဘူးအာမရဘူးတမာဏိပြန်ပြန်ထူထောင်ပေးရတယ်ခဏခဏမိမိရရှိထားပြီးတဲ့အာနာပါနစရုဒ္ဓဇံပဲဖြစ်စေဩရဒကတိုင်းအဖြူကတိုင်းစရုဒ္ဓဇံပဲဖြစ်စေဒါပြန်ပြန်ထူထောင်ရတယ်ဒါကြောင့်သူကိုဝိပဿနာပါရကဝိပဿနာရဲ့အခြေခံအကြောင်းရင်းပေါ့ဝိပဿနာကိုခြေတော်ကလေးတက်ပြလိုက်တာပဲဟုတ်တယ်မလားဒါခက်ကြမ်းကြမ်းဘာသာပြန်ရင်တော့ဝိပဿနာကိုခြေတော်တက်ပြတာခြေတော်ရှိရင်တော့လျှောက်လို့ရမှာပေါ့အဲ့ဒီသဘောနော်ဝိပဿနာရဲ့အခြေခံပါရကအကြောင်းရင်းလေးပဲအဲ့ဒီသမารီကိုတက်ခါတက်ခါတူတောင်းပြီးပြန်ရှုမယ်ဆိုရင်တော့သူကရှုလို့ရပါတယ်။အဲ့ဒီတော့တွန်းတဲ့သဘောလေးကိုတစ်ခုလုံးမြင်အောင်ရှုလို့အောင်မြင်မှုရတဲ့ပုဂ္ဂိုလ်ကနောက်ထပ်ဘာလုပ်မလဲ။သူနဲ့နိက္ခဏမာတဲ့သဘောကတိတ်နိက္ခတ်တယ်။သွားလေးနှစ်ခုဖိကြည့်နော်။အဲ့ဒီဖိတဲ့နေရာလေးမှာစိုက်လိုက်တဲ့မာတဲ့သဘောတွေ့တယ်။မာတဲ့သဘောရှုလိုက်ရင်မပြန်ဘူးဆိုလို့ရှိရင်တော့ဘုန်းကြီးတို့ရိုင်းတဲ့ဆင်ကိုယင်တဲ့ဆင်နဲ့ချော့ပြီးဖမ်းရတယ်နော်။ရိုင်းတဲ့ဆင်ကိုယင်းတဲ့ဆင်နဲ့ချော့ပြီးဖမ်းလိုက်တဲ့အခါမှာလောလောကူကူဖမ်းလို့ရတယ်လို့ပဲဒေါနာကမိမိရှုနေကြဖြစ်တော့တော်ကုန်လုံးပြန်သွားပြီပြန်သွားလိုက်တဲ့အချိန်ကမှမိမိကအကရဲ့မာရာလေးနဲ့ဒေါနာလေးနဲ့နှစ်ခုတွဲရှုလိုက်မယ်ဆိုရင်ဒေါနာပြန်သွားတာနဲ့မာရာလေးပါလောလောကူကူတော်ကုန်လုံးပြန်သွားတယ် အဲ့ဒီတော့အဲ့ဒီတော့ရှုတဲ့အပိုင်းမှာဒီအရိယဘုတ်ကအဲ့ဒီအခြေကြီးပါတယ်နော်တကယ်ကြီးလည်းလမ်းလျှောက်တဲ့ထားပါတော့ဒီဓာတ်ကိုရှုနေတဲ့အချိန်ကလမ်းလျှောက်လိုက်လို့ရှိရင်မြေကြီးကိုခြေတော့ကဖိလိုက်ဖိလိုက်ရင်မတွန်းဘူးလားခုနေဖိကြီးပါတွန်းတယ်အရိယနေစပြီးဒီကလုံးမြောင်းတွန်းတာကြည့်ကိုင်းကိုင်းကြည့်တွန်းတယ်ဒီဘက်တွန်းတာတော့ကိုယ်ရဲဘုတ်ဘက်တွန်းတာတော့ဆန်တယ်တွန် ရှိဘူးမလုံးနဲ့ဒီနေရာစိတ်ရှိရတယ်ဟိုမှာကလေးချီးကျုံတာကြတော့စိတ်ရှိလိုက်တာဟုတ်တယ်မလားဒါကြတော့စိတ်မရှိဘူးသွားမလုံးနဲ့စိတ်ရှိအောင်လုပ်ရတယ်နော်ရအောင်ကိုကြိုးစားရတယ်အဲဒီတော့သူတွန်းတာလေးကအောင်မြင်သွားတဲ့အခါတွန်းတာမာတာနှစ်ခုပေါ့ခုခြေတော်ကလေးနင်းလိုက်တယ်ချမ်းကိုထိတဲ့နေရာကိုစိုက်ကြည့်ပါမာလားပြောလားမာလေးနဲ့ရှိနေတယ်ဒါရီယာရှိဓာတ်တွေကရှိနေတယ်အလားအလားချင်းထိတဲ့ကအယိုးယိုးချင်းထိတဲ့နေရာစိုက်လိုက်မာနေတယ်ဘယ်နေရာမှမဆိုရှုလို့ရတယ်လဲလဲချင်းထိထားကြည့်မာနေတယ်ရှုလို့ရပါတယ်ဘယ်နေရာမှမဖြစ်ဖြစ်ဒီမာတဲ့သဘောတွေကတစ်ခုလုံးအနှံ့ပြရှိနေတယ်အဲဒါတွန်းနာရောမာနာရောသွားရင်လဲရှုတယ်ရက်ရင်လဲရှုတယ်ထိုင်လဲရှုတယ်အိတ်လဲရှုတယ်အဲဒါကိုအောင်မြင်ပြီဆိုရင်တော့နောက်တစ်ခုကျန်းတဲ့သဘောတွန်းတဲ့မာရဲကျန်းကျန်းကြမှုထင်ရှားတဲ့တဏှာကဆက်ပြီးကျန်းတဲ့သဘောရှိနေတဲ့တရားထိုင်နေရင်ဆိုကြပါစို့ပုံပေါ်မှာလက်တင်ပြီးရှုလိုက်တဲ့အခါလက်ခုံနဲ့ပုံမှာရှိတဲ့အဝတ်နဲ့အထိနေပြီရှိတဲ့နေရာလေးကိုနည်းနည်းပို့ကြည့်ပါလားကျန်းလားကျန်းလားကျန်းပါလားနော်အဲကိုရှုတဲ့ရင်ဒီနေရာမှာလည်းကျန်းတဲ့သဘောဆက်ရှုလို့ရတယ်နောက်တစ်ခွန်းကတော့လွယ်ကူတာကတော့ဒီသွားကဘုလွယ်ကူတယ်အန်သွားတွေကဝါထားတာခွနေတော့ဘာဖြစ်လဲကျန်းနေဟုတ်တယ်မလားအဲ့ရန်နေတဲ့အံသွားလေးကိုမဆာလေးနဲ့အသားလေးထိုးကြည့်ဘုန်းကြီးကတော့အံသွားမရှိတော့ပါဘူးဟုတ်တယ်မလားအံသွားရှိတဲ့ပုံစံလေးပေါ့နော်အဲ့တော့အဲ့ဆာလေးနဲ့အဲ့အံသွားကိုအသားလေးပုတ်ကြည့်ပါကျန်းလားအဲ့ဒီနေရာမှာတွန်းတာလေးကိုအင်းရှုလိုက်တွန်းတာလေးရပြီဆိုမာတာလေးရှုလိုက်တွန်းတာမာတာနှစ်ခုရင်ကျန်းတာလေးထက်ရှုလိုက်တွန်းတယ်မာတယ်ကျန်းတယ်သုံးခုတွဲရှုသွားရှုသွားရင်တွန်းတာမာတာကရှုနေကြဖြစ်တော့ဒီကုန်လုံးကိုပြန့်သွားတဲ့အခါပြန့်နေဆိုတာကတော့နားလည်းလည်းအောင်ပြောတာနော်ဒီနေရာရုပ်တွေကဟိုဘက်ကိုသွားတယ်ဒီလိုမဟုတ်ဘူးဒီနေရာမှာလည်းရှိတယ်ဒီနေရာမှာလည်းရှိတယ်ဒီနေရာမှာလည်းရှိတယ်နေရာတိုင်းမှာရှိတာကိုလိုက်ကြည့်တာပဲအဲဒါအဲ့လိုလိုက်ကြည့်လိုက်မယ်ဆိုရင်ဒီကုလုံးမှာဒီတွန်းတာမာရဇန်တာသုံးခုတွေ့နိုင်တယ်လမ်းကြောင်းရင်လည်းခြေတော်နင်းထားတဲ့နေရာကြည့်ပေါ့ကျန်းလားမာလဲမာတယ်ကျန်းလဲကျန်းတယ်ဒါတွေ့နိုင်တယ်နော်တခြားဘယ်နေရာကမဆိုရှုနိုင်ပါလေဒါကဒီကုလုံးမှာဒီတွန်းတာမာရဇန်တာသွားရင်လည်းရှုမယ်ရက်လည်းရှုမယ်ထိုင်လည်းရှုမယ်အိတ်လည်းရှုမယ်ကျို့လို့အောင်မြင်ပြီဆိုလို့ရှိရင်တော့သူနဲ့နိဂတ်တာကတော့လေးတာပဲလေးတာကအလွယ်ကူဆုံးထိုင်နေတော့ရှုမယ်ဆိုရင်ပုံလက်ကလေးနဲ့ဖိကြည့်ပါလို့မလေးဘူးလားလေးတယ်ခန္ဓာကိုယ်ရဲ့အောက်ပိုင်းကိုစိုက်လိုက်ရင်ကြာကြာထိုင်နေတဲ့ပုဂ္ဂိုလ်အများသောဖြင့်လေးနေတာပဲအဲဒီတော့တွန်းနဲ့မာနဲ့ကျန်းနဲ့လေးတယ်ဒီသုံးခုဒီလေးခုကိုစနစ်တကျရှုနိုင်တဲ့ပုဂ္ဂိုလ်ကသွားရင်လေဒီလေးခုရက်လေလေးခုထိုင်လေလေးခုအိတ်လေလေးခု၊ကိုယ်လေလေးခုဆန့်လေလေးခုစသဖြင့်အရိယဘုဒ္ဓံလိုက်ရှုရတယ်နည်းနည်းသိခံအဲ့လိုရှုပါများလာတဲ့အခါကျတော့ဒါကျွမ်းကျင်လာပြီဒီလေးခုကိုအောင်မြင်တဲ့ပုဂ္ဂိုလ်ကသူနဲ့နိဂတ်တဲ့တစ်ခုကတော့ထောက်ကန်တာပဲထောက်ကန်တယ်ဆိုတာကဘုန်းကြီးတို့အင်းဒီအင်းကမြို့တော်မင်းကျန်ရင်ကြားခေါ်တဲ့ဒုတိချောင်းနဲ့သွားထောက်လိုက်ရင်ဒီအင်းကိုထိန်းထားလို့မှတ်ထားလို့ရတယ်အဲ့တော့ဘုန်းကြီးတို့ဒီလိုထိုင်နေတယ်ဒီထောက်ကန်တဲ့သဘောမရှိဘူးဆိုရင်သူကလဲသွားတော့မယ်အဲ့ထောက်ထားတဲ့အတွက်ကြောင့်မလဲတာအဲ့ဒါဒီထောက်ကန်တဲ့သဘောကိုရှုလိုက်တဲ့အခါမှာမထင်ရှားဘူးထင်ရင်တော့ဒကာကြီးတွေဒီမကြီးတွေကိုကိုနည်းနည်းလေးလဲမဲ့ပုံစံလေးလုပ်ကြည့်ပြန်ထိမ့်လိုက်တဲ့သဘောလေးတွေ့နော်မလဲအောင်ထိမ့်ထားတဲ့စွမ်းအဝါရော့တစ်ခုပဲဒါထောက်ကန်ခန္ဓာကိုယ်ထောက်ကန်တာမာရာနဲ့တွဲရှုရင်တော့ပိုထင်ရှားတယ်အဲ့ဒါတွန်းနဲ့မာရဲကျန်းနဲ့လေးတဲ့ထောက်တယ်ဒီ၅ခုရပြီအဲ့ဒီ၅ခုကိုသွားလဲရှုမယ်ညက်လဲရှုမယ်ထိုင်လဲရှုမယ်အိတ်လဲရှုမယ်နော်ကိုယ်လည်းရှုမယ်ဆန့်လည်းရှုမယ်ဘယ်အရိယာဘုံမှာမဆိုရှုနေပါအောင်မြင်ပြီကျင့်တ်ပြီဆိုလို့ရှိရင်တော့သူကပြော့တဲ့သဘောဆက်ရှုမယ်ပြော့တဲ့သဘောရှုခြင်းနဲ့ပုဂ္ဂိုလ်ကမရှုခင်မှာရာပိသက်ဓာတ်ကိုတော့အများထမ်းရှုရတယ်အနည်းဆုံး9မိနစ်10မိနစ်လောက်ထိုင်တဲ့အခါရှုလိုက်ရှုလိုက်လို့အောင်မြင်ပြီဆိုရင်ဘာလုပ်ရမလဲစိတ်ကိုနည်းနည်းလျှော့ချလိုက်သိပ်ပြီးတောင့်တော့မထားနဲ့နော်စိတ်ကိုနည်းနည်းလေးလျှော့ချလိုက်ပြီးတော့အတွင်းနှုတ်ခမ်းသားလေးကိုရှားလေးနဲ့အသားလေးထိကျလျှော့ထားမတင်းထားနဲ့ပြောနေတဲ့သဘောတွေ့နော်အဲ့ဒီနေရာကနေစပြီးစိတ်ကလေးကျော့ပြီးပြောတဲ့သဘောကိုရှုကြည့်ပြောတာလေးကဒီကုန်လုံးပြန့်သွားအောင်ရှုရတယ်နော်သူကတော့ယောဂီတော်ခမများများမှာတော့ပြုံးနေရှုလို့မရတတ်ဘူးနည်းနည်းလေးသိခံပြီးနှစ်ထိုင်သုံးထိုင်လောက်တော့ကြိုးစားရတယ် အဲ့ပြောတဲ့သဘောလေးကတကယ်လုံးထင်ရှားသွားပြီဆိုရင်တော့အော်အတွင်းနှုတ်ခမ်းသားလေးကိုရှာမှာတကယ်လေးစုပ်ပြီးတော့နည်းနည်းလေးပို့ကြည့်ချောင်းနေနော်ချောတဲ့သဘောဆက်ရှိလို့ရတယ်ပြောတာချောတာကတကယ်လုံးပြတ်အောင်ရှုပ်နိုင်ရင်တော့သူတို့နဲ့တွဲရပေါ့တဲ့သဘောလေးပေါ့လာတယ်သူတို့ကတအုပ်စုနေတာပဲအကင်းပေါ့တဲ့သဘောကမိမိရဲ့ညံနဲ့မှာမထင်ရှားဖြစ်နေတယ်ဆိုရင်တော့ဘာလုပ်ကြလဲ လေးတဲ့သဘောကိုပြဆိုင်နော်ခန္ဓာကိုယ်တစ်ခုလုံးလေးနေတဲ့အချိန်ခါမှာပုံပေါ်တင်ထားတဲ့လက်ကလေးကိုတည်းလက်ညှိုးလေးတစ်ချောင်းအသားလေးမှတ်မှတ်ဘောပေါ့ဘူးလားဟောအဲ့လိုမှအကြည့်လိုက်ရင်တည်းပို့တဲ့သဘောလေးကတစ်ခုလုံးပြန့်သွားတယ်နော်တစ်ခုလုံးပြန့်သွားတဲ့ခါမှာဒီပို့တဲ့သဘောပို့ပြီးထင်ရှားလာမယ်ဒါစန့်ကျင်ဘက်ဓာတ်တွေနဲ့ပြန်ပြန်ပြီးရှုပ်ပြရတယ်ပေါင်းလိုက်မယ်ဆိုရ ကရှုပြရတယ်နော်ရှုလိုက်လို့ကျင့်ရပြီဆိုလို့ချင်းတော့နောက်နှစ်ခုကလွယ်တယ်ပူတဲ့ဘောခန္ဓာကိုယ်မပူတာရှိဗဏ္ဍာကမဆုစိုက်လို့ရတယ်ဒါကလွယ်ပါတယ်ဒီမှာအကိမတင်ရှားဘူးဆိုရင်ဒီလဝဘောမှာလက်ကုံလေးတင်ကြည့်နှွေးနေတယ်ပူနေတယ်လေသင်ရှားပါတယ်နော်အဲ့ပူတဲ့ဘောဒီကုန်းလုံးပြန်အောင်ရှုနောက်တစ်ခုအေးတဲ့ဘောအေးတဲ့ဘောကဒီဝင်လေလေးဒီနှစ်သိမ်းပြတ်မှာစိုက်ကြည့်ဝင်လေးမှာစိုက်ကြည့်လိုက်အင်းနော်အဲ့အေးတဲ့သဘောလေးဒီကုန်းလုံးပြန်အောင်ရှုရတယ်။ပူတဲ့သဘောအေးတဲ့သဘောကဒီစောပဲနော်။ပေါင်းလိုက်မယ်ဆိုလို့ရှိရင်10ခုဖြစ်သွားပြီနော်။အဲ့ဒီ10ခုကိုအရိယဘုတ်၄ပါးလုံးမှာကျင့်ဖန်များစွာထက်ခါထက်ခါရှုပေးရတယ်။ရှုလိုက်တဲ့အချိန်ကမှအောင်မြင်မှုရပြီ၊ကျင့်ရပြီဆိုရင်တော့အဲ့ဒီ10ခုကိုထက်ခါထက်ခါရှုနေရင်းနဲ့ဘာဖြစ်လာတတ်သလဲ။ဒီမှာလက်ကိုဆုပ်ကြည့်။ဆုပ်ကြည့်လိုက်တင့်ကျက်သွားတယ်။ဒါဖွဲ့စည်းတဲ့သဘောလို့ခေါ်ပါတယ်နော်။အဲ့ဒီဒီကုန်းလုံးတင်းကြံပြီးကျုံးနဲ့စီထားတယ်လို့အာယုံနဲ့မှခံစားလာရတယ်။တကယ်ရမထင်ရှားဘူးဆိုလို့ရှိရင်တော့မလုပ်ရမလား။တွန်းနံနဲ့မာရာနှစ်ခုကိုပဲဦးစားပေးပြီးထက်ခါထက်ခါရှုနေ။အဲ့ဒီဖွဲ့စည်းတဲ့သဘောပေါ်လာပါတယ်နော်။ဖွဲ့စည်းတဲ့သဘောကအားကောင်းလာပြီ၊ကျင့်ရပြီဆိုလို့ရှိရင်တော့ဟိုသမထဘိမ့်မှစနစ်တကျဩဒဒကတိုင်အပြေအောင်ကတိုင်အဲ့ဒီဝိပဿနာသမထကိုသံသမာဓိကိုခြုံနှိမ့်တဲ့ပုဂ္ဂိုလ်ကတော့လွယ်သွားပြီသူက32ခွန်းထပ်တာကိုရှုထားပြီသား32ခွန်းထပ်တာကိုရှုတတ်တဲ့ပုဂ္ဂိုလ်ကသွေးတွေကဒီကုန်းလုံးလက်ပတ်နဲ့အထက်အောင်စီးဆင်းနေတယ်နော်အထက်လည်းစီးတယ်အောက်လည်းစီးတယ်အဲ့ဒီမှာစီးဆင်းတဲ့သဘောဆက်ရှုရတယ်အဲ32ခွန်းထပ်တာကိုမရှုဘူးတဲ့ပုဂ္ဂိုလ်ဖြစ်ခင်ရင်တော့ဘုန်းကြီးတို့သင်ပေးတာကပြတ်သွားအရင်မှဆက်လိုက်သွားရင်မှသရေလေးတွေကအမြဲတမ်းယူစီးနေတယ်နော်အဲ့ဒီနေရာကနေစပြီးယူစီးတဲ့သဘောကိုဆက်လိုက်ရင်ဒီကုန်းလုံးအတန်းကြအယောကြအေကြအကျောကြမှာစီးဆင်းနေတဲ့သဘာဝကိုတွေ့တွေ့ပါတယ်။ပေါင်းလိုက်တဲ့အခါကျတော့ဖွဲ့စည်းယူစည်းကအဘောပေါင်းလိုက်တဲ့အခါကျတော့သဘောတရားဘယ်နှခုဖြစ်သွားလဲ ?12 ခု။ပြန်ပြောပြမယ်။တွန်းတယ်၊မာတယ်၊ကြမ်းတယ်၊လေးတယ်၊ထောက်တယ်။ပြော့တယ်၊ချောတယ်၊ပေါ့တယ်။ဘူးတယ်၊အေးတယ်၊ဖွဲ့စည်းတယ်၊ယူစည်းတယ်နော်။အဲ့ဒီအစဉ်တိုင်းပဲကျင့်ဖန်များစွာအရိယဘုံ၄ပါးလုံးမှာထက်ခါထက်ခါရှုနေပါရှုလိုက်တဲ့အချိန်ခါမှာဘာဖြစ်လာမလဲဓာတ်ဒီက12ခုပြည့်ရင်တစ်ခေါက်လို့ခွန်ကြီးတို့သတ်မှတ်ပါတယ်နော်12ခုပြည့်သွားရင်တစ်ခေါက်တစ်မိနစ်အတွင်းမှာနှစ်ခေါက်သုံးခေါက်ရအောင်လက်ကျင်ရတယ်စီစုံကောင်းဆုံးနော်အဲဒီလိုလက်ကျင်လိုက်လို့အောင်မြင်ပြီဆိုလို့ရှိရင်တော့ဘုရားဟောဒေသနာအစဉ်အတိုင်းလေးပြန်ပြောင်းပေးပါနော်ဒါရှုတတ်နေပြီဖြစ်တော့ဘုရားဟောဒေသနာကစတာကဘုရားစတယ်ပထဝီကစတယ်ပထဝီအာမောဒေဇောဝါယောအဲ့အစဉ်ဒေသနာစဉ်အတိုင်းပြန်ရှိပါတယ်အဲ့တော့ဒေသနာစဉ်အတိုင်းဆိုရင်မာကျန်လေးပျော်ချောဖို့ယောစီဖွဲ့စီဘူအေးထောက်တွန်းအဲ့ဒီအတိုင်းရှိပါတယ်အဲ့အစဉ်အတိုင်းရှုလိုက်လို့တမိနစ်မှာနှစ်ခေါက်သုံးခေါက်လောက်ခြေစုံကောင်းဆုံးရှုလို့နိုင်ပြီဆိုရင်တော့ဒီကုန်းလုံးကိုအပေါ်ကနေစီးပြီးခြုံငုံကြည့်ရတယ်ခြုံငုံကြည့်တဲ့အပိုင်းမှာတော့တချို့ယောဂီများကအခက်အခဲရှိတယ်ခေါင်းကနေဖြိုးဆိုင်လင်ခေါင်းကြီးခဲသွားမတက်နိုင်ဘူးမခံနိုင်ဘူးအဲ့ဒါကြောင့်ဘုန်းကြီးကတော့ဒီခုတ်ပေါ့ဒီကုန်းလုံးကိုကိုကနောက်ကနေမတက်ရကြည့်တဲ့အခါမှာမိမိကိုယ်ကိုမိမိခုတ်လောက်ကနေစပြီးအတွင်းဘက်ကိုစိုက်ပြီးတော့ခြုံကြည့်တယ်လို့ခြုံကြည့်အဲ့လိုခြုံကြည့်လိုက်တဲ့အချိန်ခါမှာအပေါ်နဲ့အောက်မျှကြည့်နိုင်ရင်တော့ပိုကောင်းတယ်အကိအပေါ်ဘက်ကပြဿနာဖြစ်ခဲ့ရင်တော့လွတ်ထွက်လိုက်အောက်ဘက်ကသာဦးစားပေးပြီးဒီကုန်းလုံးကိုခြုံငုံကြည့်ခြုံငုံကြည့်လိုက်တဲ့အချိန်ခါမှာမာကျန်လေးပျော်ချောဖို့ယူစီဖွဲ့စီပွေးထောင်တော့ဒီအစဉ်အတိုင်းပဲထက်ခါတက်ခါရှုပါရှုလိုက်တဲ့အချိန်ခါမှာဘာဖြစ်လာလဲ ဓာတ်တွေကဉာဏ်ကသိတဲ့လမ်းရင်ပြန်ကျူလိုလိုတွေ့တယ်။ဘာကြောင့်ပြန်ကျူလိုလိုတွေ့ရလဲ။သူတို့ပြန်ကျူဖြစ်နေတာပါ။ဒီလုံးစီခွဲပြီးဘယ်တော့မှမဖြစ်ဘူး။ဓာတ်ကြီးလေးပါးကဘယ်ကလမှဖြစ်ဖြစ်အများဆုံးပြန်ကျူဖြစ်တယ်။ပြန်ကျူဖြစ်နေတဲ့တရားတွေကိုဉာဏ်ကသွားငုံမိပြီ။ငုံမိလိုက်တဲ့အချိန်ခါကျတော့မှပြန်ကျူလိုလိုတွေ့ပြီဆိုတော့မှမာကျန်လေးပြောင်းချောဘက်ကိုကြည့်ပြီးတော့ပထဝီဓာတ်ရိုစီးဖွဲ့စည်းကိုကြည့်ပြီးတော့အာဘောဓာတ်ပူအင်းကိုကြည့်ပြီးတေဇောဓာတ်ခေါတုံးကိုကြည့်ပြီးတော့ဝါယောဓာပထဝီဓာအာဘောဓာသီဇောဓာဝါယောဓာပထဝီဓာအာဘောဓာသီဇောဓာဝါယောဓာအဲ့ဒီလိုဂျိန်ဖွံများစွာထက်ခထက်ကရှုပြီးတမာရီကိုထတော်မှာဒါတမာရီထုံနဲ့ပန်းရောက်လာတယ်အဲ့ဒီလိုရှုနေရင်တချို့ဓာတ်တွေကမထင်မရှားဖြစ်ခရင်ဘာလုပ်မလဲတမာရီပြန်ထုံလိုက်မူလရပြီးသားတမာရီနော်အနာဘာနာစရုပ်တန်ဇာနဲ့ဒီအဖြူရောင်ကတိုင်းစရုပ်တန်ဇာကိုတဖန်ပြန်ထုံလိုက်အလင်းရောင်ဒီအကောင်လာပြီဆိုခုနကအစင်တိုင်းပဲပြန်ရှိလိုက်မာကျန်လေးပြောချောပေါ်ရိုစီပစီပွေးထူတော့ပွေးထောက်တွန်းဆိုပြီးခြေဆုံးခေါင်းဆုံးရှုလိုက်ရှုလိုက်လို့အောင်မြင်ပြီခြုံကြည့်လိုက်ခြုံကြည့်လိုက်လို့ဓာတ်ရင်ကပြန်ကျူလိုလိုပေါ်လာပြီဆိုရင်လက်ချက်ပြန်ပြောင်းပြီးဓမ္မရီထူတော်မှာအဲ့ဒီနီးစနစ်ကိုထက်ခတ်တက်ကအသွင်ပြုတ်ပြီးဓမ္မရီထူတော်လိုက်ရင်မူလကအာနာပါနကမ္မထာနဲ့သရုတ္တဇံဓမ္မရီဆိုင်အောင်အဖြူအောင်ကတိုင်းမှာလည်းသရုတ္တဇံဓမ္မရီဆိုင်အောင်ဓမ္မရီထူတော်ပြီးတဲ့ပုဂ္ဂိုလ်ကဒီနေရာမှာရှေ့ရှေ့တမာတိတွေကအာကြီးသောမြေယာဥပနိတ္တအပစ္စယတတ္တိဖြင့်ကျေစုပြုပေးလိုက်တဲ့အတွက်နောက်တော့တမာတိဟာမကြံမီဖြစ်ပေါ်လာပါတယ်နော်အကင်း၍နာယီဝက်လောက်သို့မဟုတ်တနာယီလောက်အထိဓာလေးပါအာယုန်နဲ့ဘာဝနာစိတ်ကညှိကပ်ပြီးတော့ငြိမ်နေပြီဆိုရင်တော့ဉာဏ်သောအဖြစ်တော့ယောဂီတော်ခမည်းများမှာကတော့မိငိုးရောင်တစ်ခုလုံးကိုမိငိုးရောင်လို့နင်းနှစ်မုံကြတဲ့ပုံစံလိုအဖြူရောင်ခက်ဆန်ဆန်လေးပေါ်လာတယ်။အဲ့ဒီမိခိုးရောင်လိုလိုအယောင်မှလည်းတင်းရှိနေတဲ့ဓာလေးပါးကိုဆက်လက်သိသိရတယ်။သိသိလိုက်လို့အဲ့ဒီဓာလေးပါးကိုသိသိလို့ရလို့ရှင်းရင်အဲ့ဒီဓာလေးပါးမှာစိတ်ကိုငြင်းအောင်ကပ်ပြီးတော့တမာရီကိုဆက်ထူထောင်ရတယ်။ထူထောင်လိုက်လို့ရှင်ဒီမိခိုးရောင်လိုကနေပြီးတော့ဖြူလာတယ်။ဝါခွန်းဆိုင်လိုဖြူလာတဲ့အဖြူအတုံးခကြီးဖြစ်တယ်အဲ့ဒီအဖြူတွန်းခဲမှန်တဲ့တည်ရှိတဲ့ဓာလေးပါးကိုသိသိလိုက်ပါသိသိပြီးဆက်ပြီးတမာတိကိုထူထောင်လိုက်မယ်ဆိုရင်တောင်ရှုကျင်တောက်ကြကျင်သို့မဟုတ်ရေခဲတုံးဖန်တုံးမှန်တုံးလို့ကြီးနေတဲ့အကြည်တုံးပတ်တွေ့ဘာဖြစ်လို့ဒီဥစ္စာကဒီကုလုံးကြီးနေရတယ်ဆိုတော့ဒီကုလုံးဘယ်နေရာဖြိတ်ဖြိတ်ဖြိတ်ကြည့်ပါလားဖြိတ်တာမသိဘူးလားဖြိတ်တာသိတဲ့စိတ်ကကာယဝဉ္ဇဉ်စိတ်ဒီကာယဝဉ္ဇဉ်စိတ်ကဒီကုလုံးအနှံပြန်းပါဖြစ်တယ်ဘာကိုမိဖြစ်တယ်လို့မေးတော့ကာယအကြည်တက်ကာယပဒါရကိုမိဖြစ်တယ်။ဒါကြောင့်ကာယပဒါရကဒီကုလုံးအနှံပြားတည်ရှိနေတယ်။ပြီးတော့အကြည်ရောငါးခုလုံးကိုခြုံကုန်ပြီးမိပြီးတော့အကွက်ရှုတဲ့ပုံစံဖြစ်သွားပြီ။ဖြစ်သွားလိုက်တဲ့အခါကျတော့ဒီအကြည်တုံးအကြည်ရုပ်တွေကိုမိမိကခဏပြုံအောင်ခဏလို့ခေါ်တဲ့ရုပ်တုံးရုပ်ခဲတွေကိုပြုံတော့အောင်မဖြိုခွဲနိုင်သေးတဲ့အတွက်အတုံးနဲ့အခဲနဲ့ကြည့်သွားတွေ့တာ။အဲ့အတုံးအခဲမှာကနဲ့နဲ့နားလည်လည်အောင်ထပ်ပြီးပြောမယ်ဆိုရင်တော့ကြီးတဲ့ယုတ်ကလတည်းနဲ့မကြီးတဲ့ယုတ်ကလတည်းကစံမုံနဲ့နနှွေးမှုန့်ကိုရောဆက်ထားသလိုသူတို့ကရောနေတာဒါပြင်းနဲ့အဲ့ဒီကြီးတဲ့ယုတ်ကလတည်းကိုအများစုကိုယောဂီပုဂ္ဂိုလ်ကညာနဲ့မခွဲနိုင်မီအတုံးလိုက်အခဲလိုက်ကြီးတွားတွေ့တာအဲ့ဒီအတုံးလိုက်အခဲလိုက်ကြီးတွေ့လို့ဒီကြီးတဲ့ယုတ်ကလကိုမှတည်ရှိတဲ့ကြီးတဲ့အတုံးခိုင်းမှတည်ရှိနေတဲ့ဓာလေးပါးကိုတခါညာနဲ့ပိုင်းခြားယူပြီးသိသိရတယ်သိသိလိုက်လို့ဓာလေးပါးဒီအကြည်တက်အတုံးခဲမှာတည်ရှိတဲ့ဓာလေးပါးကိုမိမိကသိသိနိုင်ပြီဆိုရင်အဲ့ဒီဓာလေးပါးအာယုံမှာဘာဝနာစိတ်ကိုညင်ဝတ်စွာကပ်ပြီးတည်နေအောင်တမာရီကိုပြန်ထူထောင်လိုက်ထူထောင်လိုက်လို့ရှိရင်ဒီလိုယောဂီတွေကတော့လွယ်လွယ်ကူကူနဲ့ကလအမှုံတွေပတ်တွေ့ပါတယ်တချို့ယောဂီများမှာတော့ကလအမှုံမတွေ့ဘူးသို့တော့အ ਨੇ ဆုံးနိုင်ဝက်လောက်အထိဒီအကြည်တုံးခဲကြီးကမပြိုကွဲသွားဘူးဆိုရင်တော့အဲ့ဒီမှာဘုန်းကြီးကဘုရားရှင်ညွှန်ကြားတဲ့အာဂသတ္တကိုမြင်အောင်အစဉ်ခိုင်းပါလေချက်ချင်းစိုက်ပါလားဆိုတော့စာအတ္ထုဇာပုဂ္ဂိုလ်မှာချက်ချင်းစိုက်လိုက်တာနဲ့အာယုံပြောင်းသွားတော့ဟိုအကြည်တုံးကပျောက်ပျောက်သွားတတ်တယ်အဲ့ဒါကြောင့်ချက်ချင်းတော့အစိုက်မခိုင်းဘူးဒီအကြည်တုံးဒီအငယ်၍နိုင်ဝက်တဏှာကြီးလောက်အထိအများရန်တည်နေပြီးမပြိုကွဲဘူးဆိုမှအဲ့ဒီခါမှာအာဂသတ္တကိုမြင်အောင်အစိုက်ခိုင်းလိုက်အာဂသတ္တကိုမြင်အောင်စိုက်လိုက်တဲ့နေ့တပိန်နဲ့တည်းအကိမြင်ပြီးဆိုရင်ပေါ့နော်ယုတ်ကလခရိစတွေ့ပါတယ်။သို့တော့တချို့ပါရမီအားလျော်သောပေါ့။တချို့ယောဂီများမှာတော့ယုတ်ကလအတုံးခဲလေးတွေကနည်းနည်းကြီးနေတယ်။အဲ့ဒါကတော့ကလအစစ်မရောက်သေးလို့ပါနော်။ဘာဖြစ်လဲသူညာကမဖြိုခွဲနိုင်သေးဘူးအတုံးခဲတွေကို။လုံးလုံးကြီးမဖြိုခွဲနိုင်သေးတော့အတုံးခဲကနည်းနည်းသကွဲစည်းလောက် ကျင်းနေတဲ့ဆိုရင်လည်းအဲ့ကြီးတဲ့အတုံးခဲမှာတည်ရှိတယ်။ဓာလိဘကိုသိသိပြီးတမာရီကိုထူထောင်လိုက်ရင်အတုံးလေးတွေကတဖြည်းဖြည်းဖြိုးခွဲပြီးတော့နောက်တော့ဂလတ်မုံလေးတွေပတ်တွေ့ပါနော်။အဲ့ဒီဂလတ်တွေတွေ့တဲ့အချိန်ခါမှာဖြစ်မှုပြတ်မှုကမြင်နေပြီ။ဂလတ်တွေကသိမြန်တယ်ပေါ်လိုက်ပြောလိုက်ပေါ်လိုက်ပြောလိုက်ပေါ်လိုက်ပြောလိုက်ဒီလိုဖြစ်နေ။ ပေါ်လိုက်ပြောလိုက်ပေါ်လိုက်ပြောလိုက်ဒီလိုဖြစ်နေ။ပေါ်လိုက်ပြောလိုက်ဖြစ်နေတော့အဲ့ဒီဘောရံပြောင်းတာကိုကြည့်ပြီးတော့ဖြစ်ဖြစ်ရှုခဲ့ရင်တော့ပရမတ်တွေကိုမရောက်တော့ဘူး။သူကကလကနောက်ဆုံးအသိဆုံးရုပ်တို့ရဲ့အဖွဲ့အစည်းပဲအတုံးခဲပဲဒီအတုံးခဲကပြည့်ညက်ပဲရှိသေးတယ်သူပုံသဏ္ဍာန်ရှိနေတယ်အမုံဆိုတဲ့ပုံသဏ္ဍာန်လေးရှိနေသေးတယ်ပရမတ်တရားတို့မှာကဒီလိုပုံသဏ္ ပါရမီဘောတော့တော်တော်လိုတယ်။တချို့ယောဂီများကတော့စိုက်လိုက်တာနဲ့ဒီပထဝီဓာတ်ကိုရှုလို့ရတယ်။အဘောဓာတ်ရှုလို့ရတယ်၊တေဇောဓာတ်ရှုလို့ရတယ်၊ဝါယောဓာတ်ရှုလို့ရတယ်။တချို့ယောဂီကတော့မရဘူး၊ကလတ်တွေကပေါ်ရပြောက်ထွက်ကသိဉာဏ်တွေတော့အရှင်းပြဘယ်လိုရှုမလဲ၊သူကသိဉာဏ်တာ။ဘာတပည့်တော့ပဲတက်နိုင်မလဲ၊ဘာပဲညာပဲသူကတချို့ကလာပြီးဘုန်းကြီးရန်တွေ့ခြင်း။အဲဒီတော့လူတယောက်နဲ့စကားပြောတယ်ဆိုကြစို့။ခုနောက်လူတယောက်လာတယ်၊နောက်လူတယောက်ကကိုမခေါ်ခြင်းနဲ့လူဖြစ်နေတော့မမြင်ကြောင်ဆောင်ပြီးဒီဘက်ပဲလှည့်ပြောတယ်။ဟုတ်တယ်မဟုတ်လားအဲ့ဒီပုံစံအတိုင်းပဲကိုမကြည့်ကျင်တဲ့လူတယောက်ကိုမမြင်ညောင်ဆောင်ပြီးတော့ထားတယ်လို့ဒီဖြစ်တာပြတာကိုမမြင်ညောင်ဆောင်ထားလိုက်ဓာတ်ကိုယ်သာအာယုံယူပြီးရှုနေအဲ့ဒါအကုန်လုံးရှုလို့မရဘူးဆိုရင်ဘာလုပ်လဲမာရာလေးတစ်ခုနော်ဒီကုန်လုံးကိုကလတ်တင်အာလုံးကိုကိုကတွေ့နေပြီခန္ဓာကိုယ်ကြီးတော့မတွေ့တော့ဘူးအမုံနေဖြစ်နေပြီအဲ့ဒါအာလုံးအမုံနေကိုခြုံငုံပြီးမာရာလေးကိုရှုမာရာကငါကရှုနေကြဖြစ်တော့ရှုလို့ရပါတယ်နော်မာရာလေးကိုရှုပြီးကလတ်တစ်ခုမှမာရာလေးစိုက်ကြည့်ပြောင်းသွားတယ်နေပလိစေကိစ္စမရှိဘူးနောက်ကလတ်တစ်ခုထပ်ဆိုင်ဒီကုန်လုံးမှာမာရာဆိုင်လက်နောက်ကလတ်တစ်ခုမာရာဆိုင်လက်ဒီကုန်လုံးခြုံငုံပြီးတော့အမုံနေမှာမာရာဆိုင်လက်ကလတ်တစ်ခုမှာမာရာဆိုင်လက်အဲဒီလိုရှုခိုင်းရင်တဖြည်းဖြည်းကလတ်တစ်ခုအတွင်းမှာမာရာသဘောလေးကတော့သူကသဘောပေါက်တယ်သဘောပေါက်ပြီဆိုလို့ချင်းတစ်ခုသဘောပေါက်ရင်နှစ်ခုပေါ့မာရာဉာဏ်နဲ့နှစ်ခုလောက်ဒီကုန်လုံးမှာမာရာဉာဏ်နဲ့ရှုလိုက်ကလတ်အမုံလေးတစ်ခုမှာမာရာဉာဏ်နဲ့ရှုလိုက်နှစ်ခုရပြီဆိုရင်သုံးခုပေါ့ဒီကုန်လုံးမှာမာရာဉာဏ်နဲ့လေးဓာတ်ရှုလိုက်အဲ့ဒီကလအမှုတစ်ခုမှာဗာရာကျန္နလေးတာရှုလိုက်အဲ့ဒီလိုရှုသွားခဲ့မယ်ဆိုရင်တော့သူကသဘောပေါက်သွားပါတယ်နော်သဘောပေါက်ပြီဆိုရင်တော့ဒီနေရာမှာပြဿနာကကလကသိတိသိင်ခဲ့တဲ့ပရမနုမြူခန့်သိင်ခဲ့တဲ့အမှုလေးတွေဖြစ်တော့ဒီအမှုလေးတစ်ခုအတွင်းမှာမာကျန်လေးကထင်ရှားနေပျော်ချောဘောကမထင်ရှားဘူးပျော်ချောဘောကထင်ရှားနေရင်လည်းမာကျန်လေးကတော့မထင်ရှားဘူးအဲ့ဒါကိုတော့ယောဂီကကိုယ့်ကိုခွဲရှုပြီးတော့နော်နောက်တစ်ခုယောစီဖွဲ့စီအဲ့ဒီယောစီဖွဲ့စီကတော့နှစ်ခုလုံးများသောအဖြစ်တော့ထင်ရှားတော့ထင်ရှားတယ်တို့တော့တစ်ခုခုကလွန်ခဲ့နေတယ်ယောစီတာကလွန်ခဲ့ခြင်းလဲလွန်ခဲ့မယ်ဖွဲ့စီတာကလွန်ခဲ့ခြင်းလဲလွန်ခဲ့မယ်တို့တော့ဒီကလတ်တစ်ခုအတွင်းမှာရင်းရင်းစီးစင်းနေတယ်လို့ယောစီတဲ့သဘောကတော့မတွေ့နိုင်ဘာဖြစ်လဲကလတ်ကသိသိသိလေးနော်အဲ့ဒီထဲမှာချောင်းနေမြစ်တွေတော့မရှိဘူးဟုတ်တယ်မလားပြီးတော့အဲ့ဒီမှာကဒရဝဘာဝဆိုပြီးအထက်ကရကတော့ဆင်းထားပါတယ်စွတ်စွတ်နေတဲ့သဘောဝါလေးဒါကတော့တွေ့နိုင်နော်အဲ့ဒီဆွဆွနေတဲ့သဘောပါလေးကိုတစ်ဖက်ကတွေ့နိုင်တယ်နောက်တစ်ခုဖွဲ့စည်းနေတယ်ဒီကလတ်တွင်မှာတည်ရှိတဲ့ရုပ်ကလေးတွေဖျော်ဖျက်ကျဲမတော့အောင်ဖွဲ့စည်းထားတယ်10မျိုးရှိရင်လည်း10မျိုးကိုတစုဖြစ်အောင်10မျိုးရှိရင်လည်း10မျိုးကိုတစု9မျိုးရှိရင်လည်း9မျိုးကိုတစုဖြစ်နေအောင်ဆွဲစည်းနေတယ်အဘန္ဒနာခေါ်တဲ့ဖွဲ့စည်းတဲ့သဘောလေးရှိနေတယ်အဲ့ဒီသဘောလေးနှစ်ခုကတော့တစ်ခုကလွန်ကဲလွန်လွန်ကဲကဲဖြစ်တတ်တယ်မယူစည်းတာကလွန်ခဲ့နေရင်ဖွဲ့စည်းတာကတော့မထင်မရှားလေးဖြစ်တတ်တယ်ဒါပဲနဲ့ရှိတယ်ဖွဲ့စည်းတာလွန်ခဲ့နေရင်လည်းယူစည်းတာကမထင်မရှားတော့ရှိတတ်ပါတယ်နော်အဲ့ဖွဲ့စည်းယူစည်းကိုဆက်ပြီးရှုကြည့်ပါနော်ပြီးတဲ့အခါပူတဲ့အေးတဲ့ကလတ်ကသိသေးနေတယ်သိငယ်တဲ့ကလတ်ကလေးတစ်ခုတည်းမှာပူရာကထင်ရှားရင်အေးရာကမထင်ရှားပါဘူးနော်အေးရာကထင်ရှားရင်လည်းပူရာကမထင်ရှားဘူးသို့သောဒကာကြီးတွေကတော့ပုံပြီးဘုန်းကြီးတွေနားလဲမှာပါပူရာအေးတယ်ဆိုတာကတမ္ပူမီတာကြည့်လိုက်အတက်ကြပဲတခုတည်းပဲမို့လားအတူတူပဲဟုတ်တယ်မို့လားနည်းနည်းပူရာကိုတော့အေးတယ်ခေါ်ပြီးများများပူရာကြတော့ပူရာလို့သုံးတာပါနော်ဒီသဘောဝါကတော့ရှိနေတယ်နောက်တစ်ခုထောက်ကန်နဲ့တွန်းကန်ဘုန်းကြီးတို့လက္ခဏာရတ္တပိစုပရပဋ္ဌာန်ပိုင်းမှာတော့တွန်းကန်တဲ့သဘောကိုဝါရောဓာတ်ရဲ့လုပ်ငန်းကိစ္စအဖြစ်နဲ့အထက်ကရကဆင်းထားပါတယ်သို့တော့တခန်းတရံဟွေးတော်ညီမအထက်ကရမှာဒီနောက်ဘက်မှာဆင်းမြတ်တာလေးနဲ့ရေးထားပါတယ်နော်ထောက်ကန်နာကိုတွန်းကန်နာနှစ်ခုလုံးကိုလည်းသဘောဝလက္ခဏာအဖြစ်နဲ့ခေါ်အသုံးဆွဲထားပါတယ်နော်ဒါကတော့ဘယ်လိုခေါ်ခေါ်နှစ်ခုလုံးကတော့မြင်အောင်ရှုရ ထောက်ကန်တွန်းကညောင်ရှိပါမယ်ဒီတော့ပေါင်းလိုက်မယ်ဆိုရင်ပေါ့မာကျန်လေးယောစီဖွဲ့စီပူတဲ့တော့မဟုတ်အေးတယ်နော်ထောက်ကန်တွန်းကပေါင်းလိုက်တော့ဘယ်တစ်ခုလဲရှစ်ခုတော့မဟုတ်ပြောချောပေါ့ယောစီဖွဲ့စီပူတဲ့တော့မဟုတ်အေးတယ်ထောက်ကန်တွန်းကပေါင်းလိုက်တော့လဲရှစ်ခုပဲတစ်ဖက်စီပဲနော်အဲ့ဒီရှင်မျိုးကိုညံနေမှာပြန်ကြည့်မြင်အောင်လေ့ကျင့်ရပါတယ် ရင်တွင်မြင်အောင်လေ့ကျင့်နိုင်ပြီဆိုလို့ရှိရင်တော့အောင်မြင်မှုရပြီ။ဘရမနဲ့ကိုစိုက်ပြီ။ဘရမနဲ့စိုက်လိုက်တဲ့အချိန်ခါမှာဒီကလက်ခလေးတွေရဲ့သဘာဝလက္ခဏာပေါ်မှာဘာဝနာစိတ်ကညီဝတ်စွာကပ်ပြီးတော့တည်နေပါတယ်။တည်တာကတော့တဏှာကြီးတဏှာကြီးစသဖြင့်တည်တဲ့တည်နည်းမျိုးတော့မဟုတ်ဘူး။မဟုတ်ပေမဲ့လို့ဒီကလက်ကဓာလီဘဟိုကလက်ကဓာလီဘဟိုကလက်ကဓာလီဘဟိုကလက်ကဓာလီဘစသဖြင့ ပရမတ်ကိုစပြီးသိတဲ့အစဉ်ပဲเนาะပရမတ်ကိုစပြီးသိတဲ့အစဉ်ဖြစ်ကြောင့်ဒီဓာတ်လေးပါးကိုရှင်းအောင်လဲအောင်စိုက်ပြီးရှုပါပါတယ်အဲ့ဒီလိုရှုနိုင်ခဲ့မယ်ဆိုရင်တော့ပရမတ်သစ္စာတွေကိုစပြီးအဲ့ဒီအချိန်ခါမှာရောက်ပြီဓဂမထံသမထပိုင်းလမ်းစဉ်လဲအဲ့ဒီမှာလမ်းဆောင်တယ်ဝိပဿနာပိုင်းလဲအဲ့ဒီမှာစပါတယ်ဒါပရမတ်ကိုစပြီးသိတဲ့အစဉ်ပဲเนาะ ပရမတ်ကိုစပြီးသိတဲ့အစဉ်ဖြစ်ကြောင့်ဒီဓဂမထံကသူကနှစ်ဖက်ရပရမတ်ပိုင်းမှာလည်းဒီဓာတ်လေးပါးသိတဲ့အပိုင်းဒီလမ်းဆောင်ဖြစ်တဲ့ဝိပဿနာပိုင်းမှာလည်းသူကအစဖြစ်သွားတယ်စပြီးလို့ဒီဓာတ်လေးပါးကိုသိစိတ်နိုင်တဲ့ပုဂ္ဂိုလ်ကအဲ့ကလပ်ကိုမြင်နေပြီဆိုရင်ကလပ်ကအယောင်လေးတွေကတွေ့ပြီးသားပဲဒါကရှုလို့ရတယ်နော်ကလပ်ကအယောင်ကိုရှုရတဲ့ပုဂ္ဂိုလ်ကနောက်တစ်ခု ကလတ်ဒီအနှံ့ကိုနည်းနည်းလေးအာယုံယူကြည့်လိုက်ရင်ဒီအနှံ့ကဒီအကြည့်တဲ့နှုတ်ကိုလာလာရိုက်ဘာဝဉ္ဇဉ်ဆိုတော့ကနည်းနည်းလေးမလှမ်းမကန်းဆိုလို့တာပါနော်အဲ့ဒီအခါမှာဒီအနှံ့ကိုသိပါတယ်အဲ့တော့ဒီနေရာမှာရှိတဲ့ယုတ်ကလတ်ရဲ့အနှံ့ကိုရှုလို့ရတယ်ပုဂ္ဂိုလ်ကဒီပြင်းရွှေရွှေရွှေရွှေပြီးကလတ်ဒီရဲ့အနှံ့ကိုလျှောက်ရှုလိုက်ရင်ချောက်ထားချောက်ထားတဲ့ချောက်ပ we bother and yellow cosso at it. Monodori goes on saying dinner, lunch, shooting a jabber. Don't know. Sa atosa bogo, chicken, Miss Window, a cake and then a seed. A cake and then a seed at the job, the bogo, a palua. Slayer a cunigo, or you are done. Shaga, the other go candy jacket, do an enemy. Chulu, lure. Lure the cutter of palodre. Dishama, Sanyama de seed, genie that galaclee, genie that the bogo, are you like? Then zilla. ไอ้จีเนี่ยกะละคลีเนี่ยดิอ่ะบวยมโนจีก็ลั่นไปปุ๊ดตินสีทาไปแล้วชาปาวงจีมาชื่อนี่แหละตะเวยอะยะตาตะเวยสุรากก็น้าเล่ออ๋อเปล่าครับกะละหมองนี่เว้ยไอ้กะละอหมองตะคู่เนี่ยอะยะตาก็อายุอยู่จีเลยดิอะยะตาก็ดิเสียอจีเนี่ยบวยมโนอจีตะคู่ก็ตลอดไปเปลี่ยนอยู่ยัดขัดตัดด้วยไอ้คําว่าดิอะยะตาเลยก็ตีละเลยตีโลอ๋อมีมีส่วนเนาะไอ้นี่มาดิเสียงว่าอจีตับบ่เสียอ่ะอกุญญีก็ไม่อยู่เว้ยเนี่ย မနောဝိညာဉ်သက်သက်နဲ့လက်ဒီအရသာကိုပြန်ရှုရင်ရှုလို့ရပါတယ်ရှုလို့အောင်မြင်ပြီဆိုရင်ဘယ်နှခုဖြစ်သွားလဲခုနှစ်ခုနော်ပထဝီအဘောတေဇောဝါယောအစင်အနံအရသာနောက်တစ်ခုကဩဇာပဲအဲ့ဒီဩဇာကနည်းနည်းလေးအရှုရတော့ခက်တယ်ဒါပေမဲ့လို့တမာတိအာကောင်းကောင်းထူထောင်ထားပြီးတော့ကလတ္တရဲ့ပေါ်တော်ပြောက်သွားကိုတော့မမြင်ညောင်းတော့ဆောင်ရတယ်နော် အဲ့မမြင်ရအောင်မဆောင်ကြဖဲနဲ့ပေါ်ရာပြောက်တော့သူကကြည့်လိုက်ရင်တော့လိုက်လို့မမီဘူးသူကသိမြန်နေတာနော်အဲ့တော့အဲ့ဒီကလကလေးတစ်ခုတည်းမှာဓာလီဘက်ကိုမြင်အောင်ပြန်ရှုမယ်အစင်းအနတ်အရသာကိုမြင်အောင်ရှုမယ်ရှုလိုက်တော့ခုနှစ်ခုပြီးတော့မှအဲ့အထက်ကိုစိုက်ကြည့်လိုက်ရင် အစည်းအစည်းလေးတွားတွေ့တယ်အဲ့အစည်းအစည်းလေးတွားတွေ့တာကယောဂီတတော်ခံများများကတော့တချို့ကတော့ရေပေါ်မှာစီတစ်ပောက်လောက်ချက်လိုက်ရင်ပြုံးနေဟိုစီလေးကရေပေါ်မှာပြန့်နေတာအဲ့ဒီလိုတွားပြီးတွေ့တယ်တချို့ကတော့အဲ့ကြောက်အနှစ်ကလေးပုံစံလိုလိုအဲ့ထင်မှာအနှစ်ကလေးတစ်ခုတွားတွေ့တယ်တွေ့လိုက်ရင်ဒီဥစ္စာအစည်းအစည်းဩဇာဟုတ်တယ်မဟုတ်ဘူးဆိုတာကနောက်တစ်ခုမှတ်ချက်တစ်ခုကတော့အဲ့ဒီဩဇာလေးကအမုံလေးတွေပွားပွားနေတယ်မင်္ဂိဘာဖြစ်လို့လဲဆိုတော့ဩဇာကခုနကမရိယဘုန်းကြီးပြောတဲ့ဇီဝိတနဝကကလပ်မှာတည်ရှိနေတဲ့ကမ္မဇ္ဇတည်စောနဲ့အခြားကလပ်တစ်ခုပေါ့နော်အခြားကလပ်တစ်ခုမှာတည်ရှိအခြားကလပ်ဆိုတာကအာရဇကလပ်အာရဇကလပ်မှာတည်ရှိတဲ့ဩဇာတို့ကလာထောက်ပံ့လိုက်ရင်ဒီဩဇာလေးကသူကနောက်ထပ်ယုတ်ကလပ်အသစ်တင်ကိုဖြစ်စေတယ်ဖြစ်စေတဲ့အတွက်ဒီအစီအစေးလေးကနဲ့အမုံလေးတွေတွေ့တယ်တော့ဒီနေရာမှာပြဿနာကဒကာကြီးတွေအဲ့ဇီယာကိုကြည့်မယ်ဆိုရင်နော်ဘုန်းကြီးဇီယာနဲ့ကြည့်ပြောလိုက်ရင်တော့ဘုံနဲ့နဲ့နားလည်မယ်အဲ့ဒီမှာပထဝီအာဘောဒေဇောဆိုတာရှိတယ်ဝါယောအစင်းအနယတာဩဇာဆိုတာရှိတယ်နော်နံပါတ်3ကဒေဇောနံပါတ်8ကဩဇာအဲ့ကလတ်တခုမှာတည်ရှိတဲ့ဩဇာကလည်းဥမာသက္ကုဋ္ဌကကလတ်ဆိုကြပါစို့နော်ဟိုဘက်ကနံပါတ်6ဖြစ်တဲ့ဟာရဇကလတ်ဆိုတော့ဟိုဘက်မှာရှိတယ်အဲ့ဟာရဇကလတ်ဒီကမျက်စိအထိပြန့်သွားပြီပြန့်သွားလိုက်တဲ့အခါမှာအာရဇကလမရှိတဲ့ဩဇာနဲ့ဩဇာကဒီသက္ကုဋ္ဌကကလမရှိတဲ့ဩဇာကိုလံပြီးထောက်ပံ့တယ်။ခொနကကမ္မဇ္ဇဒီဇောလို့ခေါ်ဆိုအပ်တဲ့ဒီဇောဓာတ်ကလည်းဇီဝိတနဝကကလတိမှာပါနေတဲ့ဒီဇောဓာတ်ကလည်းလံထောက်ပံ့တယ်။ထောက်ပံ့ရင်ဒီသက္ကုဋ္ဌကကလမရှိတဲ့ဩဇာကနောက်ထပ်ကလအမှုန်လေးတွေထပ်ထပ်ဖြစ်တယ်။နောက်ပြဿနာတစ်ခုကတော့ဒီဇောပဲ။အဲ့ဒီဒီဇောကလည်းယုတ်ကလအတ္တိကိုဖြစ်စေတယ်အမတန်သေးငယ်နေတဲ့ကလအမုံလေးတစ်ခုအတွင်းမှာဒင်းစောကလည်းယုတ်ကလကိုဖြစ်စေတဲ့ဩဇာကလည်းယုတ်ကလကိုဖြစ်စေတော့အဲ့ဒီနှစ်ခုကိုကွဲအောင်ခွဲတတ်ဖို့လိုတယ်ဒင်းစောကဖြစ်စေတာကအဲ့ဒင်းစောလေးဒီသက္ကုဋ္ဌကကလကိုရှုလိုက်ဓာတ်ခွဲလိုက်ပထဝီအဘောဒင်းစောဝါယောဆိုဓာတ်လေးပါရှုလိုက်အဲ့ဒင်းစောလေးဖန်ဖန်ဆိုင်ကြည့်ဒင်းစောကနောက်ထပ်ကလကလေးတွေဖြစ်နေအလားတူပဲဩဇာကိုဖန်ဆိုင်လိုက်ဩဇာကခုနကအာရဇဩဇာနဲ့ကမ္မဇဝံမိတို့ရဲ့အပိထောက်ပမှုကိုရတဲ့အခါဒီသက္ကုဋ္ဌကကလမရှိတဲ့ဩဇာကလည်းနောက်ထပ်ယုတ်ကလအတ္တိကိုဖြစ်စေ။အဲဒါကြောင့်နည်းနည်းလေးသင်ကြအောင်တော့ထပ်ထပ်ပြီးအရှုခိုင်းရတယ်။ဒီသောကြောင့်ဖြစ်သလား။သိသေးတာပေါ့အလွန်သေးတယ်။ပရမနုမြူခတ်ဆိုတာဒါမျက်စိပကတိမျက်စိနဲ့တော့မမြင်နိုင်ဘူး။ဒါလို့သိနေတဲ့ကလအမှုန်ထဲမှာရှိနေတဲ့ဒီတိဇောနဲ့ဩဇာတို့ကယုတ်ကလအတ္တိကိုဖြစ်စေနေတာဖြစ်တော့အဲဒါကိုခိုးခွဲပြန်ပြန်နားလည်အောင်တော့ရှုရတယ်။တချို့ယောဂီတွေကတော့၂ရက်၃ရက်တောင်ရှုရတယ်ဒီယောဂီကတော့သုံးလေးတိုင်းလောက်တော့ရှုရတယ်ဒီဩဇာကိုသဘောပေါက်ဖို့အဲ့ဒီဩဇာကိုသဘောပေါက်ပြီးဆိုရင်ဘုန်းကြီးတို့သင်တဲ့စနစ်တစ်ခုကတော့ကြီးတဲ့ယုတ်ကလကလေးတွေကိုနည်းနည်းလေးပူဇော်ပေးပြီးအရှုခိုင်းတယ်ကြီးတဲ့ယုတ်ကလမှာပထဝီအာဘောဒေဇောဝါယောအစင်အနတ်အရတာဩဇာဒီ၈ခုကိုထပ်ခါထပ်ခါအရှုခိုင်းလို့အောင်မြင်ပြီးမျက်စိမှလည်းရှုရမယ်နားနှာခေါင်းရှာကိုနှလုံးဇဝရ၆ပွန်းလုံးမှလှည့်ပြီးထပ်ခါထပ်ခါအရှုခိုင်းရတယ်ရှုခင်းလိုက်တော့ကြည်တဲ့ယုတ်ကလမှာတည်ရှိနေတဲ့ဒီရှင်မျိုးသောယုတ်ကိုယုတ်ကလတိုင်းမှာရှုလို့အောင်မြင်တဲ့ပုဂ္ဂိုလ်ကအဲ့ကြည်တဲ့ယုတ်ကလတစ်ခုကိုရွေးချယ်လိုက်ကြိုက်တဲ့နေရာပေါ့ခန္ဓာကိုယ်မှာကြိုက်ရင်လည်းခန္ဓာကိုယ်ကစနေတယ်နော်မျက်စိကြိုက်လည်းမျက်စိကစနေပါတယ်ကြိုက်တဲ့နေရာကစအဲ့ဒီကြည်တဲ့ယုတ်ကလမှာကြည်တဲ့ယုတ်ကလတိုင်းယုတ်ကလတိုင်းကဇီဝိတပါမကြည်တဲ့ယုတ်ကလတွေကြတော့တချို့ယုတ်ကလမှာဇီဝိတရှိတယ်အခုဟိုနံပါတ်3ဥက္ကကိုကြည့်လိုက်ရင်ဘဝတ္တကကလဆိုတာရှိတယ်နော်ဘဝတ္တကကလကမကြည်ဘူးဒါပြင်းနဲ့သူ့မှာဇီဝိတပါတယ်ဟိုနောက်မနောဒေါရမှာကြည့်ရင်လည်းဟရိယတ္တကကလမကြည်ဘူးဟရိယတ္တကကလမှာလည်းဇီဝိတပါတယ်ဘာဖြစ်လို့လဲဒီဇီဝိတကသူကဒီလိုအတိတ်ကကံကြောင့်ဖြစ်တဲ့ရုပ်ပါကလေးတစ်ခုမိခင်ကမွေးလိုက်ပြီမိခင်ကကွယ်လွန်သွားပြီကွယ်လွန်သွားလို့ရှိရင်ဒီကလေးအသက်ရှင်ရေးအတွက်နောက်တစ်ယောက်ကစောင့်ရှောက်ပေးရအဲ့ဒီပုံစံအတိုင်းပဲဒီယုတ်တွေကခုအချိန်ကမှဖြစ်နေတာဒီသက္ကုဋ္ဌကလည်းကခုမဖြစ်တော့ဘူးဆိုရင်ဘုန်းကြီးတို့မျက်စိကမ်းမမြင်တော့ဘူးဟုတ်တယ်မလားသက္ကုဋ္ဌကလည်းဖြစ်နေတာသောတဏ္ဍကလည်းရှိနေလို့ခုအတန်းကြားနေတာဟုတ်တယ်မလားခန္ဓာတဏ္ဍကလည်းဒီလည်းရှိနေလို့နှကောင်းကအနတ်ရှူလို့ရတာဇိဝတဏ္ဍကလည်းရှိတော့အရသာခံလို့ရတယ်ငန်းနဲ့ချိုးရခါရအကုန်သိတယ်အဲသူတို့ကကံကြောင့်ဖြစ်တဲ့ယုတ်ကလည်းကံကြောင့်ဖြစ်တဲ့ယုတ်ကလတိဆိုတော့ကံဆိုတဲ့မိခင်နဲ့သာသမီဖြစ်တဲ့ဒီယုတ်တွေကအလွန်ဝေးကွာနေတယ် ဒါကြီးအသက်ဘယ်လောက်ရှိလဲဟမ်ဒါကြီးဆို90လောက်ရှိပြီတင်တယ်အဲ96ဒါကြီးကံက96နေဟိုဘက်ကပဲဘာဖြစ်လဲဟိုဘက်ဘဝကဖြစ်ခဲ့တယ်ဟိုဘက်ဘဝဆိုတာက96နေဟိုဘက်ဆိုတာနားလည်လဲအောင်ငါပြောလိုက်တယ်တကယ်တော့ဟိုဘက်ဘဝမှာလဲဘဝတက်ချောက်သူထူထောင်ခဲ့တဲ့ကံတွေကအများကြီးအဲ့ကံတွေတဲ့ကတစ်ခုကလည်းအကျိုးပေးနေတယ်အဲ့တော့နှစ်ပေါင်းကရာနဲ့ချီပြီးကြွားခြင်းလဲကြွားမယ်ထောင်နဲ့ချီကြွားခြင်းလဲကြွားမယ်ဘာဖြစ်လို့လဲဘဝတွေကတိတ်များခဲ့တဲ့ဘဝကကံကအကျိုးပေးခဲ့ရင်လိတ်ဝေးတယ်ဒီတော့ဆိုလိုတာမိခင်ဖြစ်တဲ့ကံနဲ့သားသမီးဖြစ်တဲ့ရုပ်တွေနဲ့အလွန်ဝေးကွာနေတယ်ဝေးကွာနေတဲ့အတွက်မိခင်မရှိတဲ့ကလေးကိုလူတိုင်းတယောက်ကနေအသက်ရှင်ရဲ့အတွက်ဝင်ပြီးစောင့်ရှောက်ပေးရသလိုကိုယ်လည်းဒီဇီဝိတလေးကဒီယုတ်ကလတဲ့ကိုဖြစ်တယ်နေပြီးတော့ပြတ်တဲ့အထိတည်တတ်အောင်ဝင်ပြီးစောင့်ရှောက်ပေးရတယ်။အဲ့ဒီလက်ဆောင်တတ်ကလေးပဲ။အဲ့ဒီလက်ဆောင်တတ်ဇီဝိတကလေးကယောဂီတတော်ခမည်းများမှာမေ့ကြည့်လိုက်ရင်ဘယ်လိုလွတ်တွေ့တယ်လဲ။ခက်တော့ခက်တယ်ဘုန်းကြီးတို့ဒီဘုန်းကြီးလည်းကမ္မထမ်းစရာကူတော့လှုပ်ရှင်တဲ့စိတ်ဓာတ်တွေတော်လေးယော့လာပါတယ်။ဒီချိုယောဂီကဟိုရှုပ်မှုတဲ့ယောဂီကိုသွားပြီးမေ့တယ်။ပြီးလာပြီးပုံလူချပြီ။အဲ့ဒါဘုန်းကြီးတို့ခံရတာပဲဒါတော်တော်ခက်တယ်နော်ဒီတော့ယောဂီတွေတော့ခမင်းများကတော့အထဲမှာတော့လှုပ်ကလေးတခုမတွေ့လေဒီကလတ်ထဲမှာဒါတော့ပြင်းငယ်တဲ့ကလတ်ခဲ့တယ်လှုပ်ကလေးတွေ့ပြီးတော့ဘာသာတွေ့တယ်လဲဆိုတော့ तू ကဒီကလတ်ကိုစောင့်နေတယ်လို့နည်းနည်းလေးလိုက်ပြီးတော့ तू ကရှောက်သွားနေတဲ့ပုံစံမျိုးတွေ့ရတယ်ဘုန်းကြီးကတော့ဒီခါလေးသူတို့မေ့ကြည့်တယ်အိမ်မှာတနတ်ဒီပါလေးပါလားသူတို့စောင့်နေမေးကြည့်အဲ့တော့ဒီစောင့်ရှောက်နေတဲ့သဘာဝလေးတကုစောင့်ရှောက်တယ်လို့ထင်ရတဲ့သဘာဝတကုမြင်ရတဲ့သဘာဝတကုလည်းရှိတယ်ဒီတော့သူကလက္ခဏာနှစ်ခုဖြစ်တယ်အသက်ရှင်နေတဲ့သဘောလေးစောင့်နေတဲ့စောင့်ရှောက်နေတဲ့သဘောလေးအဲ့ဒီသဘောလေးကိုမြင်အောင်ကြည့်ရတယ်ဒါအမှန်တန်ခက်တယ်တချို့ယောဂီတွေဆိုရင်3နှစ်လောက်ရှိယူရတယ်3နှစ်လောက်ရှုမှတချို့သဘောပေါက်တယ်အဲ့ဒီသဘောပေါက်ပြီဆိုလို့ချင်းဒီဇီဝိတသဘောပေါက်ရင်ဟုတ်နံပါတ်10ဖြစ်တဲ့စက္ကုပ္ပတာဒါကတော့လွယ်နေပြီဒါနဲ့ဆိုတော့ကဒီကြည်တဲ့ကလကကိုရွေးရှုတော့ဒီအကြည်တက်ကလေးကတွေ့နေတာပဲနော်အဲဒါကြောင့်အဲ့ဒီအကြည်တက်ကလေးနဲ့ပေါင်းလိုက်ရင်ခုရှုပြီးတာဘယ်နှခုဖြစ်သွားလဲ10ခုအဲ့ဒီစက္ခုဓတ္တကကလမှာ10ခုရှုလို့ရတဲ့ပုဂ္ဂိုလ်ကကာယဓတ္တကကလည်းပြောင်းပြီးရှုမယ်ရှုလိုက်တော့ဒီမှာပြဿနာဘာပေါ်လာလဲစက္ခုဓတ္တကကလကလည်းကြည်တဲ့ကလပဲကာယဓတ္တကကလကလည်းကြည်တဲ့ကလပဲမျက်စိမှာအလွန်သိငယ်တယ်အလွန်သိငယ်တဲ့အထက်မှာဒီကြီးတဲ့ယုတ်ကလနှစ်ခုရှိတော့သူတို့ဘယ်လိုခွဲမလဲဆိုတော့ဒီပြဿနာကတစ်ခုနောက်ပြဿနာတစ်ခုကတော့ဘုန်းကြီးတို့မင်းတို့မင်းလက်ထက်ကသင်စားတဲ့ရောအတွင်းဝင်ဥဖိုးလိုင်ကကာယ ानु ပါဒနာကျမ်းဆိုပြီးတော့ကျမ်းစာတစ်ခုသူကရေးသွားတယ်ရေးသွားတော့သူကျမ်းစာထဲမှာသူကထူးခြားချက်ကလေးတစ်ခုဘာပါလာလဲဆိုတော့အရှင်သန္တိဗုဒ္ဓံမထေရမြတ်ကြီးဟောတဲ့ဂါထာလေးတစ်ခုကိုသူကကိုးကားပြီးတော့ဒီမျက်စိအကြီးဟာမျက်လွှာ9လွှာရှိတော့9လွှာလုံးမှပြတ်နှံပြီးတည်နေပါတယ်လို့စင်တရီဘုရားကဟောထားတယ်။အဲဒီဟောကြားချက်ကိုသူကကိုးပြီးတော့မျက်လွှာ9လွှာမှပြတ်နှံပြီးသက္ကုဋ္ဌကကလကတည်ရှိတဲ့အတွက်သက္ကုဋ္ဌကကလကမျက်စိမှာ9ခုပဲရှိတယ်ဆိုပြီးသူကရေးတာ။အဲဒီပြဒနာနော်။ယောဂီတတော်ခမင်းများကိုဘုန်းကြီးတို့သူတည်တာပြုတ်ကြည့်ပါတယ်။ကလန့်ဒီသက္ကုဋ္ဌကကလကအများကြီးပဲ။ကာယတဏ္ဍကကကလည်းအများကြီးပါနော်ဟိုကရှင်သန္တိဗုဒ္ဓံမထေရမြတ်ကခုနှစ်လွန်ပြတ်နှက်ပြီးတည်နေတယ်တလောက်သာပြောတာပါကလပ်ဘယ်နှခုရှိတယ်လို့ပြောတာမဟုတ်ပါဘူးနော်အဲဒီတော့ဒီနေရာမှာသက္ကုဋ္ဌကကလကလည်းကြီးတယ်ကာယတဏ္ဍကကလကလည်းကြီးတော့ဒီကြီးနေတဲ့ယုတ်ကလနှစ်ခုကိုဘယ်လိုခွဲမလဲဒီလိုမေးစရာရှိအောက်မှာကြက်ပါကြက်ပါဒါလေးကိုကြက်စင်ခြင်းလို့ရေးထားတယ်သက္ကုဋ္ဌကကလကပါလေယုံပါယုံဤရှင်းရှုရိုက်ခါခြင်းကထိုက်သောသက္ကုအကြည်တတ်လျင်သက္ကုမြောက်ရှိသောကြည်သောယုတ်ကလတ်ခန္ဓာတဏ္ဍကကလတ်ကဖုဒ္ဓဘာယုံပထုံဤကျေသောဝါယောဤရှင်းရှုရိုက်ခါခြင်းကထိုက်သောကာယအကြည်လျင်သက္ကုမြောက်ရှိသောကြည်သောယုတ်ကလတ်ဘာကွဲကြလဲရိုက်ခတ်တဲ့အာယုံချင်းကွဲကြနေသက္ကုအကြည်တတ်ကယုံပါယုံကရိုက်ခတ်တယ်ရှင်းရှုရိုက်ခတ်တယ်ကာယအကြည်တတ်ကိုဖုဒ္ဓဘာယုံကရှင်းရှုရိုက်ခတ်တယ်ဒါနဲ့ခွဲရတယ်နော်ဒီတော့ဒီမှာကြီးနေတဲ့ယုတ်ကကံလေးတစ်ခုကိုသိသိလိုက်ပါသိသိပြီးတဲ့အခါမှာပထမယဘောဒေသောဝါယောအစင်းအနရတာဩဇာဇီဝိတအကြည်တဆိုပြီးအဲ့အကြည်လေးကိုဖန်ပြီးသိသိလိုက်သိသိလို့အောင်မြင်တဲ့ပုဂ္ဂိုလ်ကဘာလို့ရလဲ အဲ့ဒီအကြည်တန်ကလေးကိုတစ်ဖက်ကညာနဲ့ပိုင်းခြားယူပြီးတော့သူကဒီမှာဒီမှာနည်းနည်းလေးနမူနာပြောမယ်အဲ့ဒီမျက်ခွန်ကိုဒီမျက်စိကမြင်လားဒါကသဘောပေါက်အောင်နော်နည်းနည်းလေးလို့ဒီအကြည်တန်နဲ့သူကနည်းနည်းလေးဝေးမှရတယ်ကတ်နေရင်မမြင်ဘူးအဲ့ဒါကြောင့်နည်းနည်းခလန်းလန်းမှရှိတယ်ခလန်းလန်းဆိုတော့ဘယ်နေရာလဲဒီနေရာမှာလည်းဖြစ်နေတယ်ဒီနေရာလည်းဖြစ်နေတယ်ဒီနေရာလည်းဖြစ်နေတယ်ပေါ့ဒါနေရာနဲ့သတ်မှတ်ပြောတာဒါပေမဲ့အဲ့ဒီအချိန်ကမှယောဂီကနေရာမတွေ့တော့ဘူးကလအမှုန်တွေပဲတွေ့ရနော်ဒီတော့နည်းနည်းမျက်စိနဲ့နည်းနည်းမလှမ်းမကမှရှိတဲ့ကလတ်တည်းရဲ့အယောင်ကိုလှမ်းအာယုံယူရမယ်အဲဒီလိုအာယုံယူတဲ့အပိုင်းမှာခုနကဟိုတနေ့ညကလည်းဘုန်းကြီးပြောခဲ့မှုပါလေစက္ကုံစပဋိစ္စရူပိစ္စဥပိစ္စတိစက္ကုဝိညာဏစသည်ဖြင့်သာလရဏဝက်ကတန်ယုတ်ပါဠိတော်တစ်လျှောက်မှာဘုရားရှင်ကတော်တော်ခမျက်များဟောထားပါတယ်ဤရဏဝက်ကတန်ယုတ်မှာလည်းဟောထားပါတယ်နော်အဲဒီတော့ဆိုလိုတဲ့အဓိပ္ပာယ်ကစက္ကုအကြည်ဓာတ်ကိုဧကုံနဲ့ဟောထားတယ်စက္ခုံစပဋိစ္စထာဤကုတ်ဘုန်းကြီးတို့စာသုံးကနော်ရူပိစ္စဥပိစ္စရူပိကြတော့ပူုံနဲ့ဟောထားတယ်။ဘာဖြစ်လို့လဲဆိုတော့ဒီစက္ခုဝิญဉ္စိတ်ကရူပယကလတ်တစ်ခုမှတည်ရှိတဲ့ယူပယုံကိုလှမ်းပြီးအာယုံယူလို့မရဘူး။သူရဲ့စွမ်းအားကကလတ်အများစုမှတည်ရှိနေတဲ့ယူပယုံကိုသာလေအာယုံယူလို့ရတယ်ဆိုပြီးဒါကမဟာတိကကဒီလိုပဲဆုံးဖြတ်ထားပါတယ်နော်။သို့တော့ဒီမဟာတိကဆရာတော်ကအမတန်ကြီးညိုပုကောင်းတဲ့ဆရာတော်ပါနော်။သူကစာပေကိုဖွင့်ဆိုတဲ့နေရာမှာသူကတော်တော်လေးတိတိကျကျလက်တွေကိုသူကဖွင့်ဆိုတယ်။ဘာဖြစ်လို့လဲ။သူဟာအရိယာသူတော်ကောင်းအဖြစ်ဘုန်းကြီးတို့စာပေတွေကတော့သူ့ကိုအတိမပြုထားပါတယ်နော်။သူရဲ့လက်တွေရှုထားတဲ့ရှုခက်ကလေးတွေကိုသူသိချင်သဘောပေါက်အောင်သူရှင်းရှင်းပြတယ်။အဲဒါကြောင့်ဒီယုတ်ကလအများစုမှာတည်ရှိနေတဲ့ယူပါယုံအယောင်လေးကိုလှမ်းအာယုံယူပါ။သို့တော့မနောဝိညာဉ်ခေါ်တဲ့ရှုနေတဲ့ဝိပဿနာကတော့ကလတ်တစ်ခုမှာတည်ရှိတဲ့ယူပါယုံကိုလည်းရှုလို့ရတယ်။စက္ကုဝိညာဉ်ကိုပြောနေတာနော်ဒီစက္ကုဝိညာဉ်ကဒီယူပါယုံအယောင်လေးကိုလှမ်းအာယုံယူလိုက်တဲ့အခါမှာအဲ့ဒီယူပါယုံအယောင်လေးကဒီနှစ်ခုကိုပြိုင်တူးညီလာရက်ခိုက်တယ်ဖြီတုဒွာဖြီတုဒွာရီတုခတေတိဟိုဆက်တယ်နေတဲ့ခရကဆင်းတယ်ဒွာရနှစ်ခုကိုပြိုင်တူးလာလာရက်ခတ်တယ်အဲ့လိုရက်ခတ်လိုက်တဲ့အခါမှာဒီယူပါယုံကိုသိတဲ့စက္ကုဝိညာဉ်စိတ်ကပေါ်လာတယ်ပေါ်လာတော့စက္ကုဝိညာဉ်ကရှင်နန်းကပြစ္ဆောတရဝဇံမပါဘဲနဲ့လေမဖြစ်ဘူးနောက်ကသမီးစိန်တရိနာဟုတ်တော်ဇွန်ဒါရီမပါဘဲနဲ့လည်းများသောအဖြစ်မဖြစ်ပါဘူး။ဟုတ်တော်ဒီတော့အနည်းဆုံးဖြစ်ရမယ်။စက္ကဝိညာဉ်လို့ဖြစ်ခင်ရင်ဟုတ်တော်ကြမှာလားဆုံးရှင်ဆုံးမယ်။သို့မဟုတ်ဇွန်မှာဆုံးရှင်ဆုံးမယ်။သို့မဟုတ်ဒါယုံမှာဆုံးရှင်ဆုံးမယ်။ဒါအမျိုးမျိုးရှိတယ်။မဖြစ်ရင်တော့လုံးလုံးမဖြစ်တာတည်းလည်းရှိတယ်ပေါ့နော်။လုံးလုံးမဖြစ်ဘူးဆိုတာဝိတ္တိစိတ်မဖြစ်တာလည်းရှိတယ်။မောဂဝါရခေါ်တော့ပေါ့။အဲဒီတော့ဒီစက္ကအကြည်ဓာတ်ကလေးကိုဒီယူပါယုံကစက္ခုအကြည်တနဲ့ဝိမနောအကြည်တနှစ်ခုကိုပြန်ပြီးရိုက်ခလိုက်တဲ့အခါမှာဒီစက္ခုဝိညာဉ်လေးပေါ်လာတာကိုဥသောပိရှုအဲ့ဒီခါမှာယူပါယုံကိုသိတဲ့စက္ခုဝိညာဉ်စိတ်ကပေါ်တယ်ပေါ်လိုက်လို့ချင်းအဲ့ဒီစက္ခုဝိညာဉ်စိတ်ကလေးကဒီစက္ခုအကြည်တကိုမှီဖြစ်နေတယ်ဆိုတာကိုသဘောပေါက်တယ်အဲ့ဒါစက္ခုဝိညာဉ်ကမှီရဖြစ်တဲ့အကြည်ကိုဘာအကြည်ခေါ်လဲစက္ခုပဒါရနော်ယူပါယုံရှေ့ရှုရိုက်ခခြင်းကထိုက်တဲ့စက္ခုအကြည်တလည်းဆိုယူပါယုံကဒီအကြည်ကိုလာလာရိုက်ရင်ဒီချိန်ကမှယောဂီကနံကမထံကိုမရှိပါသေးတဲ့အတွက်စက္ခုဝိညာဉ်ကိုတော့မြန်သောအဖြစ်သဘောမပေါက်ပါဘူး။သို့တော့ဒီယူပယုံအကြည်လေးကဒီစက္ခုအဲယူပယုံလေးကဒီစက္ခုအကြည်ကိုလာလာရိုက်ခတ်နေတာကိုတော့သဘောပေါက်တယ်။အဲတော့ယူပယုံကလာရိုက်ခတ်ပြီဆိုရင်အဲ့ဒီအကြည်ကိုဘာအကြည်လို့သတ်မှတ်လဲ။စက္ခုအကြည်။မျက်လုံးကိုထိကြည့်ပါ။မသိဘူးလား။ထိတာသိတဲ့စိတ်ကကာယအကြည်တက်ကိုမှီဖြစ်တယ်။မှီဖြစ်တော့မျက်စိမှာပဲကြည့်တဲ့ကလတ်တစ်ခုယူလိုက်ပထမယောဘဒိသောဝါယောအစင်းနာရတာဩဇာဇီဝိတအကြည်ဆိုပြီးတော့အကြည်တက်အထိမိမိကရှုလိုက်အဲ့ဒီအကြည်လေးကိုရှုပြီးတဲ့အခါသိသိတာတရားဘွေမနောကြီးလည်းသိသိပေါ့နော်သိသိပြီးတဲ့အခါမှာဒီလိုထိတယ်ဆိုတာကသိတာဘယ်ခါမှသိလဲနိကမသိလားထိမှသိဝင်းနေမသိဘူးအဲ့ဒါကြောင့်ဒီနေ့အဲ့ဒီကြည်နေတဲ့အကြည်တက်ကလေးနဲ့အနိကဆုံးကလတ်မှာယုတ်ကလတ်အများစုပေါ့နော်ယုတ်ကလအများစုမှာတည်ရှိနေတဲ့မာရသဘောလေးပေါ့နမူနာနော်ပထဝီဒေဇောဝါယောထိမဲ့ဖွတ်ထပ်ပါယုံကပထဝီဒေဇောဝါယောအဲ့ဒီထက်ကပထဝီပဲဆိုကြစို့နော်မာရသဘောလေးကိုလှမ်းအာယုံယူကြည့်မာရသဘောလေးကဒီအကြည့်ကိုလှလှရိုက်အဲ့ဒီလိုဆိုလို့ချင်းတော့ဒီမာရသဘောရိုက်ခတ်နေတဲ့ဒီအကြည့်ကိုကာယအကြည့်လို့ဒီလိုသတ်မှတ်ပါတယ်နော်ဒီတော့ဒီစက္ကုဋ္ဌကကလနဲ့ကာယတသက်ကကလအကြည်နှစ်ခုကိုခွဲနိုင်တဲ့ပုဂ္ဂိုလ်ကိုဘုန်းကြီးတို့များသောအဖြစ်တော့နားမှလည်းအရှုခိုင်းတယ်။နားမှကြတော့နားအကြည်နဲ့ကာယအကြည်နှစ်ခုရှိတယ်အကြည်နှစ်ခု အဲ့တော့ကာယအကြီးကတော့ပုံစံတူမဲ့ပထဝီလာရိုက်ခတ်တာပဲနော်တေဇောလာရိုက်ခတ်တယ်ဝါယောလာရိုက်ခတ်တယ်နာအကြီးကြတော့သူကအတန်းကလာရိုက်ခတ်တယ်အဲ့တော့ကြီးတဲ့ကလကလေးတစ်ခုကိုသင်းစီထက်သင်းစီပြီးတော့ဓာတ်ခွဲလိုက်ဆယ်ခုဆယ်ခုတည်းကနေအကြီးလေးတစ်ခုကိုရွေးထုတ်တာရွေးထုတ်ပြီးရှုလိုက်ကြအကြီးလေးကိုသင်းစီပြီးတဲ့အခါမှာဒီဘွေမနောကြီးကိုသင်းစီလိုက်သင်းစီပြီးတော့ဒီအကြီးနှစ် Gaya ji pisin pila. Hotomla. May I can not a ji the cook you tie you like? Huh? Jida galat cook or taqua be genie at the volley to cook or tie you like. You like that thing come up. Ti adanga ji lana be yakam as I know that daughter a jita. Daughter a jita bowing at yogalaga. Daughter a tataga club. No? Dimajer of Bajaimla. And that. Hotomla. Tia jina. ကလကလေးတစ်ခုကိုတက်ခွဲလိုက်သဘောတရားဆယ်ခုဆယ်ခုတည်းကအကြီးလေးကိုရွေးထုတ်ထားတယ်ဒီအကြီးလေးကိုညနေတစ်ဖက်ကကြီးပြီးတော့တစ်ဖက်ကကနကအနံ့ကိုနှံအာယုံယူလိုက်အနံ့ကဒီအကြီးကိုလာလာရိုက်ခတ်တယ်ဘယ်အနံ့လဲလို့မေးတော့သူကလည်းနှကောင်းနဲ့နိကတ်တဲ့နေရာမှာတည်ရှိနေတဲ့ယုတ်ကလအများစုရဲ့အနံ့မှာနော်အဲ့ဒါကိုဖလန့်ရှူလိုက်ရှူလို့ရတယ်နော်နောက်တစ်ခုကာယအကြီးတက်ကနှကောင်းနဲ့ထင ည်းလိုက်ပါဓာတ်ခွဲလိုက်သဘောတရား10ခု10ခုထဲကအကြည့်တက်ကလေးကိုအာယုံယူထားအဲ့ကလနိကနေတဲ့ကလမှာတည်ရှိတဲ့အရသာလေးကိုနှာအာယုံယူကြည့်အရသာကဒီအကြည့်တက်ကိုရှေ့ရှုရိုက်ခတ်ပြီးဆိုရင်တော့ဒီကလကိုဇင်ဝထတဲ့ကမခတ်မရိုက်ဘူးကာယတတကကလဖြစ်ခြင်းဖြစ်နောက်တစ်ခုပြောင်းပြီးရှုပေါ့အဲ့ဒီလိုနီးနေစနစ်နဲ့ရှုရပါတယ်ဒီကိုကတော့ထင်ရှားတဲ့ခန္ဓာတက္ကကလပဲအဲ့ဒီယုတ်ကလတွေကိုတွာရ၅ပါးမှရှုတတ်တယ်နော်ဟိုနှလုံးအိမ်မှာလည်းခန္ဓာတက္ကကလရှိပါတယ်ဒါရှုတတ်တယ်နော်နှလုံးအိမ်မှာနံပါတ်၁ကတော့ဟရိယတက္ကကလပဲအဲ့ဒီအကောင်ကျတော့သူကဘယ်လိုလုပ်ရလဲဆိုတော့ဝင်မတော့ကြီးလေရက်ယုတ်ကလကလေးတွေတက်ခွဲမကြည့်တဲ့ယုတ်ကလတစ်ခုကိုရွေးချယ်လိုက်အဲ့ဒီမကြည့်တဲ့ယုတ်ကလမှာဇီဝိတမပန်ရင်တော့မရှိဘူးဇိဝိတပါနေတယ်အဲဒီဇိဝိတပါတဲ့မကြည့်တဲ့ယုတ်ကလကိုအာယုံယူပြီးတော့အဲ့ဒီအထက်ကနေပြီးတော့ဟရိယဆိုတဲ့မှီတဲ့ယုတ်ကလေးတခုတော့ရှိတယ်အဲ့ဒီသဘောလေးကိုညာနဲ့ဆက်ချုပ်ထားဆက်ချုပ်ပြီးဒီဘွေမနောအကြည့်ကိုသိသိပြီးတော့ခုနကလက်ညှိုးလေးတစ်စုံကွေးလိုက်ဆန်းလိုက်လို့ကွေးခြင်းနဲ့စိတ်ဆန်းခြင်းနဲ့စိတ်ကိုမြင်အောင်ကြည့်အဲ့ဒီစိတ်ကလေးကိုတွေးလိုက်တဲ့အခါမှာဒီစိတ်ကဘာကိုမှီဖြစ်နေတယ်ဆိုတာလှမ်းကြည့်လိုက်ရင်အဲ့ဒီမှာမှီရဟရိယယုတ်ကလေးကိုမှီဖြစ်နေတယ်သွားတွေ့အဲ့ဒီလိုတွေ့ရင်တော့အဲ့ဒီစိတ်ရဲ့မှီရဖြစ်တဲ့ဟရိယပါဝင်နေတဲ့ယုတ်ကလကဟရိယထတ္တကကလနော်နှလုံးလည်းသွားထင်ရင်မသိဘူးလားသိတယ်သိတဲ့အတွက်အဲ့ဒီမှာလည်းကာယအကြည့်တ်ပါနေတဲ့ကာယထတ္တကကလရှိတယ်အဲ့ဒီမျက်စိမှာနှစ်ခုပေါ့ခုသက္ကုထတ္တကကလကာယထတ္တကကလနားမှာနှစ်ခုသောတထတ္တကကလကာယထတ္တကကလနှာခေါင်းမှာနှစ်ခုခန္ဓာထတ္တကကလကာယထတ္တကကလရှာမှာနှစ်ခုသင်္ဝတ္တကကလခယတ္တကကလကိုယ်မှာတစ်ခုပဲခယတ္တကကလနော်နှလုံးမှာဟရိယတ္တကကလခယတ္တကကလအဲ့ဒါတွေကိုထပ်ခါထပ်ခါရှုလို့အောင်မြင်ပြီဆိုရင်တော့နောက်တစ်ခုပြောင်းကြည့်ဟဲ့နံပါတ်3ဘာဝတ္တကကလဘာဝတ္တကကလကမျက်စိမှာလည်းရှိတယ်နားမှာလည်းရှိတယ်နှာခေါင်းမှာလည်းရှိတယ်ဆရာမှာလည်းရှိတယ်ကိုယ်မှာလည်းရှိတယ်နှလုံးမှာလည်းရှိတယ်အဲ့ဒီတော့အဲ့ဒီဘဝတဏ္ဍကကလကသူကကြည်တယ်မကြည်ဘူးလားဆိုတော့သူကမကြည်တော့ယုတ်ကလဆိုပြီးတော့ဟိုမှာရေးထားပါတယ်နော်ဒါရီယဟရိယကိုထုကိုမှီးမဖြစ်တော့စိတ်ကြောင့်ဖြစ်တော့ဟမ်ဟောဟော sorry ဘဝတဏ္ဍကကလဘဝယုတ်လင်းစကုမြောက်ကြည်တော့မကြည်တော့ယုတ်ကလဟုတ်မလားသူကမကြည်ဘူးမကြည်တော့ဒီမျက်စိမှာအဲ့ဒီမကြည်တဲ့ယုတ်ကလတခုကိုသိသိနဲ့သိသိပြီးတော့ဓာတ်ခွဲလိုက်ပထူကြီးအဘောတိသောဝါယောအစင်အနတ်ယတဩဇာ၈ခုထီတော့ရှုလို့ရတယ်။ရှုရပြီးရင်အဲ့ဒီယုတ်ထဲမှာယုတ်ကလထဲမှာဩဇာကိုရှုပြီးတော့ဇီဝိတကိုဆက်ရှုကြည့်။အကဲရင်ဇီဝိတကိုအဲ့ယုတ်ကလထဲမှာမတွေ့ဘူးဆိုရင်နောက်တစ်ကလတစ်ခုပြောင်းလိုက်။ဘာဖြစ်လို့လဲဆိုတော့ဒီမှာဩဇာအထိကနောက်ကစိဉ္ဇာယုတ်ကလတိကလည်းမကြည့်ဘူး။ဩဇာအထိပဲရှိတယ်။ဥရဇာယုတ်ကလတိကလည်းမကြည့်ဘူး။ဩဇာအထိပဲရှိတယ်၈ခုပဲရှိတယ်။ဟာရဇယုတ်ကလတိကလည်းမကြည့်ဘူးဩဇာအတိရှိခုပဲရှိနေတယ်အဲ့ဒါကြောင့်အဲ့ဒီယုံတရားတွေကအဲ့လောက်ပဲရှိတော့ဒီတဲ့ပို့ပြီးတော့မရှိဘူးမရှိတဲ့အတွက်အကဲ ဇီဝိတကိုရှာမတွေ့ဘူးဆိုရင်တော့ဆက်မရှိဘူးလေနောက်ကလတ်တစ်ခုပြောင်းရှုပြောင်းရှုလိုက်တဲ့အခါမှာဇီဝိတကိုတွေ့ပြီဆိုရင်ဘာဝယုတ်ကိုအဲ့ဒီမှာရှာကြည့်ဘာဝယုတ်ကတော့အမျိုးသမီးမှာအမျိုးသမီးယောဂီဖြစ်ခဲ့တော့အမျိုးသမီးလို့သိလောက်တဲ့အမှန်သားလေးပဲအမျိုးသားဖြစ်ခဲ့ရင်လည်းအမျိုးသားလို့သိလောက်တဲ့အမှန်သားလေးပဲဒီအမှန်သားကဘယ်လိုနေတယ်လို့မရင်းရင်တော့ ယောဂီကျတော့ခမည်းများကတော့တမာတိထုံပြီးဒေဇာထက်ခက်ထက်ကရွှေ့နေတော့ဘောပေါက်ပါတယ်အမျိုးသမီးတွေမှာတော့အမျိုးသမီးတို့သိနိုင်လောက်တဲ့ပျော်ပျော်နူးညံ့တဲ့သဘာဝလေးတစ်ခုထွက်တွေ့အမျိုးသားတွေကျတော့အမျိုးသားလို့သိလောက်တဲ့ခက်ထန်ကြမ်းတမ်းတွေလက်ရှားရှားရှားဖြစ်နေတဲ့ခက်ထန်ကြမ်းတမ်းတဲ့သဘောလေးတစ်ခုထွက်တွေ့အဲ့ဒီခက်ထန်ကြမ်းတမ်းတဲ့သဘောကပထဝီရဲ့ခက်ထန်ကြမ်းတမ်းတဲ့လ အမှန်တရားကိုလိုချင်တဲ့ပုဂ္ဂိုလ်ကဒီနေရာမှာရိုးသားဖို့တော့အဲလိုတယ်မရရင်မရဘူးရရင်ရတယ်ဆရာသမားနဲ့တပူပူကကဆွေးနွေးနေကြတာပဲဆွေးနွေးနေတော့ဆရာသမားကိုသွားလှိမ့်လိုက်တော့ဆရာသမားကလည်းသူများစိတ်ကိုဖတ်တတ်တဲ့ပရစိတ်တဥ္ဇရဏအဘိညာဉ်ဆိုတာကမရှိဘူးမရှိတဲ့ခါကျတော့ဒီယောဂီကငါအမှန်ပြောတာလားဖြီးနေတာလားတော့မဟုတ်သူများရှိရမေးပြီးလားပြောတာလားဆိုတာလည်းကိုယ်ကလည်းမခွက်တတ်ဘူးအဲဒါကြောင့်တရားပြရတာတခါတလေတော့နည်းနည်းစိတ်ခက်ကုန်ကုန်တော့ရှိပါတယ်နော်တို့တော့အမှန်တရားကိုလွတ်လပ်နေတဲ့ပုဂ္ဂိုလ်ကယောသားမှုရှိဖို့တော့လိုတယ်နော်အဲဒီယုတ်ကလကလေးတွေကိုစနစ်တကျတက်ခွဲနှံပြီဆိုလို့ရှိရင်ထိုယောဂီပုဂ္ဂိုလ်ကဘဝင်မနှောကြီးလေးကိုစိတ်ကလေးဆိုင်တာလက်ညှိုးလေးတစ်ချောင်းကိုကိုယ်လိုက်ဆန်းလိုက်လုပ်နေစိတ်ကလက်ညှိုးကိုမကြည့်နဲ့ဘဝင်မနှောကြီးမှာလာဆိုင်တာကိုယ်ကျင်တဲ့စိတ်ဆန့်ကျင်တဲ့စိတ်ကလေးကိုမြင်အောင်ကြည့်လိုက်အဲဒီလိုကြည့်လိုက်တဲ့အခါဒီစိတ်ကနေပြီးတော့ယုတ်ကလကလေးတွေအများကြီးဖြစ်စေတာကိုမြင်အောင်ဆက်ကြည့်ရတယ်နော်အထူးသဖြင့်တော့ဘုန်းကြီးတို့ကသမထဇန်တို့လို့ပေါ့နော်သရုတ်တဇန်တို့လို့စိတ်မျိုးအဖြူကတိုင်းသရုတ်တဇန်တို့လို့စိတ်မျိုးအဲဒီလိုအဆင့်မြင့်တဲ့စိတ်တွေတောင်းတော့ကလပ်ကလေးကမရင်မတွက်နိုင်အောင်ဖြစ်တယ်အဲဒီယုတ်ကလတိုက်မှလည်းဒီဇောပါတယ်ကြည့်လိုက်သဘောတရားရှိခုနော်ဘဒုညာဘောဒီဇောဝါရောက်ဆိုအဲဒီဒီဇောကလည်းနောက်တော့ယုတ်ကလအတိတ်ကိုထပ်ဖြစ်စေပြန်တယ်အခင်းသမထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်တွေကအဆင့်မြင့်နေလို့သိအရှင်အဝါကောင်းနေတယ်ဆိုလို့ချင်းတော့အဲ့ဒီဒီဇောကြောင့်စိတ္တဇယုတ်ကလမှာရှိတဲ့ဒီဇောကြောင့်ဖြစ်တဲ့ယုတ်တရားအစ္ဆတတိသမကဘိတိတိပြန်သွားတယ်အလင်းရောင်တို့ခုနမိတ်တို့ဆိုတာသူတို့ပဲနော်ဒီနှခေါင်းရဲ့အတွင်းဘက်မှာရှိတဲ့ဒီအာနာပါနသဘောတရားနမိတ်တွေကတော့ဒါစိတ္တဇပါဥဒ္ဒဇလည်းပါတယ်နှစ်ခုရောနေတယ်နှခေါင်းအပြင်ဘက်ရောက်လာတော့သူစိတ္တဥဒ္ဒဇတသက်ပဲစိတ္တဇမဟုတ်ဘူးနော်စိတ်ရဲ့စွမ်းအားကြောင့်တို့တော့ဖြစ်လာတဲ့ယုတ်ကြီးပဲဒီဥဒ္ဒဇယုတ်ကလည်းဥတုတင်သောကြောင့်ဖြစ်တယ်ဆိုပေမဲ့လို့စိတ္တဇယုတ်မှာပါတဲ့ကလရဲ့ဒီသောဒီတင်သောကစိတ်ကြောင့်ဖြစ်တဲ့တင်သောကစွမ်းအားကြီးတယ်စိတ်ကအစင်တန်းမြင့်လို့သူကစွမ်းအားကြီးတာဖြစ်ပါတယ်နော်ခொနကဓမ္မစကြာဒေသနာတော်ကိုဟောတော်မူတဲ့ဘုရားရှင်ရဲ့သဗ္ဗညတဉာဏ်တော်ဆိုတာကအမတန်အစင်မြင့်တဲ့စိတ်ပဲဒီစိတ်ကြောင့်ဖြစ်တဲ့အလင်းရောင်တွေကြတော့လောကရတိတ်တောင်းအထိပြန့်ထွက်သွားတယ်နတ်ဒီပြမာရီရဲ့အယောင်အလင်းတွေကိုပါကျော်လွှမ်းသွားပါတယ်နော်အဲဒီတော့ဒီစိတ္တဇံယုတ်ကလတွေကိုဒွါရ6ပါးလုံးမှာရှုတတ်ရင်လှည့်ပြီးတော့ရှုပါနော်သူက6ပါးလုံးပြန့်နေတယ်ဒီစိတ်ကြောင့်မျက်စိတို့လောစိတ္တဇံယုတ်ကလတွေကပြန့်တယ်အကြေးမျက်စိကိုစိတ္တဇံယုတ်ကလတွေကမပြန့်ဘူးဆိုရင်ဒီမိတ်ကြီးမျိုးလုံးလှုပ်ကြည့်လှုပ်လို့ရပါမလားမရမျိုးလုံးလေးဟိုဘက်ကြည့်ဒီဘက်ကြည့်အာကတ်လို့ကြည့်လို့ရတယ်ဘာဖြစ်လဲစိတ်ကြောင့်ဖြစ်တဲ့ယုတ်တွေကဒီမှာရှိနေတယ်ဒီကောင်ဟိုဘက်တွန်းဖို့ဒီဘက်တွန်းဖို့ပို့နေနားလည်းလှုပ်ကြည့်မရဘူးလားရပါတယ်နှခေါင်းရတယ်ဆရာလည်းလှုပ်လိုက်လို့မရဘူးလားမရှာပါလေးနဲ့ဟုတ်တယ်မလားနှုတ်သီးကောင်းရှာပါဆိုဒါလှုပ်လို့ရတယ်အကုန်လုံးနော်အနှစ်ကိုလည်းလှုပ်လို့ရတယ်ဒီကုန်လုံးဒီစိတ္တဇယုတ်တင်ကပြန့်နေနော်နောက်တကွအဲ့စိတ္တဇယုတ်ကလတ်ဒီရောဒီဘက်မှာကြည့်လိုက်ဇကုတန်တကကလတ်မှာလည်းဒီစောမပေါဘူးလားပါတယ်အဲ့ဒီဒီစောကလည်းယုတ်ကလတ်အတိတ်ဖြစ်စေတယ်တိုးတော့သူက40 50လောက်ဖြစ်စေ50 50လောက်ပဲတချို့ယောဂီများမှာပေါ့ဘုန်းကြီးတို့လိုအိုလာပြီဆိုရင်တော့40 50တော့မဖြစ်တော့20 30လောက်ပဲဖြစ်တော့တယ်ဖြစ်ဖြစ်တဲ့ယုတ်ကလအရင်တွက်ကညော့သွားပြီညော့သွားတော့ဘာဖြစ်လဲဘုရားမှာရှုပ်ဒီနေရာမှာရှုပ်ဒီရလေကလေးရရှုပ်အရင်တွေတွန့်လာတယ်ဟုတ်တယ်မလားဒါယုတ်ကလတွေအဖြစ်နှင်းသွားတာကလေးတွေကြတော့ယုတ်ကလတွေကအဖြစ်ပြောတော့ဖြစ်ပြီးထွားပြီးချက်ချင်းမှန်မှန်သွားတယ်လူဝကြတော့ယုတ်ကလဖြစ်တဲ့အရင်တွက်ကညော့လိုက်ဘာကိုမှုတည်လဲကံတရားပဲကံကတော့အစိမ်းဝါညော့သွားပြီ ရောက်သွားတဲ့အချိန်ကကြတော့ဥပမာဆိုကြပါဆိုစက္ကုဒတကကလကအရေအတွက်များတယ်ဆိုရင်စက္ကုဒတကကလမှာပါတဲ့ဒီဇောကလည်းအရေအတွက်မများနိုင်ဘူးလား။နား။ခရယဒတကကလကအရေအတွက်ဒီများနေတယ်ဆိုရင်ခရယကဒတကကလမှာပါတဲ့ဒီဇောတွေလည်းအရေအတွက်များကြီး။ဒီဇောတိုင်းကရုပ်ကလကိုဖြစ်စေတာ။၄၀၄၀တလို့ဖြစ်စေတာ။ဒါပြီးတော့ကလတခုကနေကလကဘယ်နဲ့ဆက်လောက်ပေါ့လဲ။၅၀လောက်ပေါ့လား။ဒါပြီးတော့မူရင်းအခြေခံ Not the good, you know, how you send it that young man by the disogar, a same unit, say, but Pumata Bamana said, we bought an Bamana city chicken in the Yoga and Yai Pipar. You, your Gamma, I say, did Jaro, do it. Abjoro, Yoga, did Pissi, Pemelo, a year dragon in the name. I don't. Dizon Nay, Yoga, ye dread, never. Yoga, ye dread, Nay, Dizolan, Dizon Nay, Dizon, you feel the Yoga, ye dread. မြင်တဲ့စိတ်ဟမ်အတန်းကြားတဲ့စိတ်အနံ့သိတဲ့စိတ်စားတယ်အဲ့ဒီစိတ်တွေမှာဝိသိစိတ်တွေမှာပန်းနေတဲ့စကုဝဉ္ဇသောတာဝဉ္ဇကနာဝဉ္ဇဇေဝဝဉ္ဇကာယဝဉ္ဇဆိုတဲ့ဒီဝိညာဉ်တွေကလွှဲရင်ကျန်တဲ့စိတ်တွေကစိတ္တရေကိုဖြစ်စေတယ်အဲ့ဒီစိတ်တွေကတော့အပြောတော့နှစ်ဆင့်သုံးဆင့်လောက်ပဲဖြစ်စေတယ်တော်တော်အကယ်၍သမထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်တွေလို့အဆင့်မြင့်နေတ ဲ့ဒီဇောတွေကြောင့်ဖြစ်တဲ့ယုတ်ပဲအဲ့ဒါကိုဥဒ္ဒဇယုတ်လို့ခေါ်တယ်အဲ့ဥဒ္ဒဇယုတ်ထက်မှလည်းဒီဇောကထပ်ပါတော့အဲ့ဒီဇောကလည်းထပ်ထပ်တော့ပွားတယ်တော့အဲ့ဒီဒီဇောကတော့တချို့တတ်မဲ့လောကဖြစ်ခဲ့ရင်တော့ဒီကံပိအတ္တနံအတွန့်ရှိစွာဘလောက်ဆိုတော့အတိကျမပြောနိုင်ဥမွှေတို့ငွေတို့ကြောက်တံပရမယာတို့ကြောက်တို့ကြောက်ခဲတို့ကြောက်တုံးတို့အတွန့်ရှိစွာဆက်ခံဆက်ခါဖြစ်နေဘလောက်ဆိုတော့အတိကျမပြောနိုင်ဟုတ်တယ်မလားအဲ့ဒါသူတို့ကတော့ဘူပွားတယ်နောက်တစ်ခုကတော့ဒီအာဟာရပဲနော်အာဟာရကတော့ဘုန်းကြီးတို့စားချလိုက်တဲ့အခါမှာဘုသူကိုစားတယ်လို့မင်းတို့အဲ့နံပါတ်5ဖြစ်တဲ့ဥရဇဩရဇဓမ္မကယုတ်ကလတ်တွေကိုဘုန်းကြီးတို့စားနေတာဒီတက်မဲ့ဒီပကံညမှာရှိတဲ့ဓမင်းအဲ့ဓမင်းမှာတည်ရှိတဲ့ဒလိဘကိုသိသိလိုက်ရင်ယုတ်ကလတ်အမှုန်လေးတွေပဲဒီယုတ်ကလတ်အမှုန်လေးကိုတက်ခွဲလိုက်ရင်ပထဝီအဘောဒေဇောဝါယောအစိဏယတာဩဇာစီသဘောတရား6ခုရှိတယ်အဲ့ဒီယုတ်ကလတ်ကဘလို့ကြောင့်ဖြစ်လဲဆိုတော့အဲ့မှာကလတ်တစ်ခုမှာရှိတဲ့ဒေဇောကြောင့်နောက်ကလတ်တစ်ခုထက်ကထက်ကဖြစ်နေတာအဲ့ဒီယုတ်ကလတ်တွေကတကယ်ခုတနည်းပြောတယ်ပေါ့တကယ်မျိုးလို့ရတာမရပါဘူးခမင်းပကံနဲ့စီတာကကလတ်တစ်မျိုးလက်ထက်ရောက်တော့တစ်မျိုးဆုံးလိုက်တော့တစ်မျိုးမျိုးလိုက်တော့တစ်မျိုးဘိုက်ထက်ရောက်တော့တစ်မျိုးဆက်ခါဆက်ခါဆက်ခါဆက်ခါဖြစ်နေတာပဲနော်တကယ်မျိုးလို့မရဘူးလေမျိုးချလို့ရတယ်လို့ဖြစ်နေတယ်အဲ့လိုဖြစ်နေတဲ့ယုတ်ကလတ်တွေထဲမှာအဲ့ဒီမှာဩဇာရှိတယ်အဲ့ဒီဩဇာကိုခொနကဘုန်းကြီးပြောတယ်တေဇောကုဋ္ဌန္တလေးမျိုးထဲမှာပါတဲ့ဇီဝိတနမကကလတ်တွေမှာပါတဲ့ပါစကတေဇောလို့ခေါ်ဆိုအပ်တဲ့တေဇောကတော့ပြီးအပိထောက်ပံ့လိုက်တဲ့အခါဩဇာခမကဩဟာရဇယုတ်ကြီးဖြစ်လာတယ်အဲ့နံပါတ်6ပဲနံပါတ်6ဖြစ်လာတာပဲနော်အဲ့နံပါတ်6ယုတ်ကြီးကသူကအစအင်းဝင်ကျင်နေမှာကဒီကုန်းလုံးသူကပြန့်သွားတယ်ဘာကြောင့်လဲဆိုတော့ဒကာကြီးတွေထမင်းစားတဲ့ယုတ်ကလပုံဖလောင်များလဲမရေမထွက်နိုင်တပကံဆိုလို့ရှိရင်ရေထွက်လို့ကိုမနိုင်အောင်များတော့ကလတ်တိုင်းမှာရှိတဲ့ဩဇာကဇီဝိတနိဗ္ဗာန်ကလရဲ့အဘိထောက်ပံ့မှုကိုရရှိခွင့်ပဲဆိုရင်ဒီကုလုံးပြန်သွားပါတယ်နော်ဒီကုလုံးပြန်သွားတော့အဲ့ဒီမှာမျက်စိလည်းရောက်တယ်နားလည်းရောက်တယ်နှာခေါင်းလည်းရောက်တယ်ဆရာလည်းရောက်တယ်ကိုယ်လည်းရောက်တယ်နှလုံးလည်းရောက်တယ်ဒေါရ6ပါးလုံးကိုပြန်သွားတာပဲအဲ့ဒီယုတ်ဒီကိုတစင်ပြီးတစင်လိုက်ပြီးရှုရပါတယ်နော်အဲ့ဒီကလတ်ဒီကိုအကုန်လုံးဓာတ်ခွဲရတယ်သဘောတရား6ခုပဲကျန်နေတဲ့ယုတ်ကလတ်ရှုဖို့ဒီစနစ်တွေကိုတော့ဘုန်းကြီးနက်ပညာကျမ်းပါပဲဆက်ပြီးဟောပါမယ်ဒီနေ့တော့ဒီမှာပဲရမယ်မေးခြင်းနဲ့မေးခွန်းလေးတွေရှိခဲ့ရင်တော့မေးကြပါနော်အာမလာနဲ့ ုံးဟုံးဟုံးဒီလိုဒီလိုဟုတ်တော့ဟုတ်တော့ဒီမလက်ထောင်ပြနေ
နေ
ရှင်ဖျားခုနပြောသွားတဲ့အထဲမှာသကုပတာရာယုံမှားကခုနှစ်ပွားရှိတယ်လို့ပြောပါတယ်ဖျားအဲ့ဒီမှာအဲ့လိုရှုတဲ့အချိန်ကျအဲ့လိုခုနှစ်လွှားကိုခုနှစ်လွှားအဲ့လိုအလွှားလိုက်တွေ့ရပါသလားဖျား
ညံတော့ဖြစ်တော့ပြိမတွေ့လို့ဘူးကလပ်မှုနေအပေါင်းစုဖြစ်နေတာတွေ့တာပါတိုးတော့အဲ့ဘယ်နှလွှားရဲ့လို့ခွဲကြဖို့တော့မလိုပါဘူးတိုးတော့ယောဂီအများစုကတော့သကုတတကကလပ်ကများစွာတွေ့ပါအဲ့ဒါပဲအလွှာကကလန်လည်းပဲလောကကလန်လည်းဒါကတော့ခွဲကြလို့မရနိုင်ဘူးကဲဟိုမှလက်ထောင်ပြနေနေပြောတယ်ထောင်ပြတယ်လို့ကျွန်တော်ဟိုတိုင်ကမ်းမှာဂင်ဂင်ဂင်မသိဘူးလေလက်ကထောင်ထောင်ပြနေတော့
ဓာတ်ကြီး၄ပါးကိုရှုတဲ့အခါမှာအဲ့တော့၁၂ခုကိုရှုမယ်အစား၈ခုပဲရှုဖို့အာဒီဟွန်းင်းပေါ့မာကျန်လေးယိုစီဖွဲ့စီဘူထောက်တွန်းဆိုပြီးတော့အဲ့ဒီ၈ခုပဲရှုဒို့မဟုတ်ရင်အဲမာကျန်လေးအစားပျော့ချောပေါ့ဆိုပြီးတော့အဲ့ဒီ၈ခုကိုရှု
အဲ့ဒါကတော့ကလပ်မြင်တဲ့အခါမှာရုပ်ကလပ်မမြင်ခင်မှာတော့၁၂ခုလုံးရှုတာပုဂ္ဂိုလ်မှာ
ညလာရင်တစ်ဖက်ကဖယ်လို့ရတာပေါ့
ဗျ။ဒီတော့ရှင်ပြကူတီဝီရီနဲ့ပတ်သက်လို့ကတော့ဟိုသောက်ကြီးငါ့ကိုရေးထားတာလည်းရှိပါတယ်။တပိတော့ဖတ်ချင်တာရှင်ပြရဲ့52ကာလပတ်လုံး53ကာလပတ်လုံးအတွေ့အကြုံတွေကိုရေးထားတဲ့စာအုပ်တော့ရှိမှာလား
ရှိပါဘူး
မရှိသေးလို့ရှင်ရှင်ပြားကိုတပိတော့ဒီဟာ6တောင်းမှ6ထားပါတယ်အဲ့ဒါလေးတွေရေးပေးပါလို့တပိတော့နောက်ပိုင်း
ရေးပြီးမလုပ်မလဲတကယ်ကြီးက
ပြီးတော့ပြီးတော့ဖတ်ရတာပါဗျာတပိတ
ော့မဟုတ်ဘူးလေဒီကကြီးကခွဲမှာမလို့လားဘုန်းကြီးကခွဲထားတာမလုပ်မလဲဒါလေးကအပေါ်က
မေးခွန်းတော့မဟုတ်ပါဘူးဟုတ်
မေကွန်းရှိသေးလားမရှိတော့ဘူးမရှိရင်လည်းကဲအမြောက်ဝေးပြန်ရအောင်နော် ်